Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ January 9ရက်ကြာသပတေးညပိုင်းအစီအစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပြီ။ဒီမှာစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။2020 November 3ရက်နေ့ကကျင်းပခဲ့တဲ့ American တမရရွေးကောက်ပွဲမှာ Democratic Party က Joe Biden နိုင်ရတဲ့အကြောင်းလွှတ်တော်ကအတည်ပြုကြေညာလိုက်ပါပြီ
။ Joseph R. Biden Jr. of the state of Delaware has received 306 votes. Donald J. Trump of the state of Florida has received 232 votes.
တမရရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်ရေးမဲမှာဂျိုးဘိုက်ဒန်က306မဲရပြီးတော့ဒေါ်နယ်ထရမ့်က232မဲရခဲ့တဲ့အတွက်ဂျိုးဘိုက်ဒန်ကတမရအဖြစ်တရားဝင်အနိုင်ရကြောင်းလွှတ်တော်နေရာပေါင်းအထူးအစည်းအဝေးပွဲမှာလွှတ်တော်တပါပတိအဖြစ်ဆောင်ရွက်တဲ့ဒုတမရမိုက်ပန့်စ်ကတီးပြုတ်ကျင်းညာသွားတာပါအခုလိုမျိုးရွေးကောက်ပွဲအနိုင်ရသူကိုလွှတ်တော်ကတရားဝင်အတည်ပြုလိုက်တဲ့အတွက်ဇန်နဝါရီလ20ရက်နေ့ကျရင်ရွေးကောက်ခံတမရဂျိုးဘိုက်ဒန်နဲ့ဒုတမရကမလာဟဲရစ်တို့ချန်ပီယံစာချိန်ဆိုရမှာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်အတည်ပြုဖို့ပုံထုနေတော့ကလွှတ်တော်အထူးအစည်းအဝေးပွဲလုပ်နေစဉ်အတွင်းမှာတမရထရမ့်အပေါ်ထောက်ခံသူတွေဟာလွှတ်တော်အစအဦးရဲ့အတင်းဝင်ပြီးတော့ဆန္ဒပြကန့်ကွက်ခဲ့တာကြောင့်လွှတ်တော်တွင်မှတမရရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲ့ရှေ့တွက်တာကိုရန်နာခဲ့ရပါတယ်ဒုတမရမိုက်ပန့်စ်အပါအဝင်စွတ်တော်ခေါင်းဆောင်တွေကိုတုံချုံရဲတွေကအစီအဝေးခမ်းမတွေကနေခေါ်ထုတ်ပြီးတော့ဘေးကင်းရာမှာနိုင်ရင်နဲ့ချီအောင်ဖားခဲ့ရပါတယ်။ဆန်နဲ့လွှတ်တော်အမတ်တွေလည်း Capital Hill လွှတ်တော်ဆောက်ဦးတွေကဘေးကင်းရာမှာပုံခုနေခဲ့ကြရပါတယ်။လွှတ်တော်တွေကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကိုတုံချုံရဲတပ်ဖွဲ့တွေကရှင်းထုတ်ခဲ့ပြီးနောက်မှာပုံထုနေညတဲ့ကြမှာရွေးကောက်ပွဲရလဒ်အတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုပြန်စတင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမဲရလဒ်တွေအပေါ်အထက်နဲ့အောက်လွှတ်တော်အမတ်တွေသဘောထားတွေကိုဆွေးနွေးခဲ့ကြပြီးတဲ့နောက်ကြာသပတေးနေ့မနေ့လင်းအားကြီးချိန်ကြမှာတမရရွှေကောက်ပွဲရလဒ်ကိုတရားဝင်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒုတမရမိုက်ပန့်စ်ကတော့အကြမ်းဖက်မှုတွေဟာဘယ်တော့မှမအောင်မြင်ဘူးလို့ပြောကြားခဲ့ပါတယ်။လွှတ်တော်ဆောက်ဦးတဲ့အကြမ်းဖက်ဝင်ရောက်မှုအတွင်မှအမျိုးသမီးတယောက်သေဆုံးခဲ့ပါတယ်။ဇန်နဝါရီလ20ရက်နေ့ကျရင်အမေရိကန်အစိုးရအဖွဲ့အာဏာလွှဲပြောင်းရေးချောမွေ့စေရပါမယ်လို့တမရဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်တမရရွှေကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရကြောင်းလွှတ်တော်ကတရားဝင်အတည်ပြုခဲ့ပြီးမိနစ်ပိုင်းကြာမှာပဲအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့သူ့အနေနဲ့လုံးဝသဘောမတူပါဘူးဒီလိုသဘောမတူရတာကလည်းခိုင်လုံတဲ့အထောက်အထားတွေရှိပါတယ်ဒါပေမဲ့ January 20ရက်နေ့မှာချောမွေ့တဲ့အာဏာလွှဲပြမှုဖြစ်စေရပါမယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်ဥပဒေနဲ့ကန့်ညီတဲ့ဆန္ဒမဲတွေကိုပဲရေတွက်ဖို့အတွက်တေဇာအောင်သူ့ဘက်ကဆက်ပြီးတိုက်ပွဲဝင်သွားမယ်ဆိုတာကိုလည်းသူအမြဲပြောခဲ့ပါတယ်။တမရတမိုင်းမှာအကောင်းဆုံးပထမတက်တန်းရဲ့အဆုံးကိုရောက်လာခဲ့ပေမဲ့လည်းဒါဟာအမေရိကန်ပြည်ထောင်စုပြန်ပြီးတော့ကြီးမြတ်အောင်မြင်စေရေးအတွက်သူတို့ရဲ့တိုက်ပွဲနေရန်ဖြစ်ပါတယ်လို့တမရထရမ့်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တမရထရမ့်ကိုပို့ထုနေညပိုင်းလေးကစပြီးတော့ Twitter က12နာရီကြာပိတ်ထားတဲ့အတွက်အခုထုတ်ပြန်ချက်ကိုတမရရဲ့ Social Media Director က Twitter ပေါ်မှာဒီကနေ့မနေ့အစောပိုင်းရေးချိန်ခဲ့တာပါ။ Facebook နဲ့ Instagram လူမှုကွန်ရက်တွေကလည်းတမရရဲ့အကောင့်တွေကို24နာရီပိတ်ထားကြပါတယ်။ပို့ထုနေတုန်းကတမရထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်အစအဦးကိုအတင်းဖြတ်စီဝင်ရောက်ခဲ့ကြတာနဲ့အတူအခုလိုလူမှုကွန်ရက်ကုမ္ပဏီတွေကကန့်သတ်ခဲ့ကြတာပါ။အတင်းဝင်ရောက်သူကိုအိမ်ပြန်ကြဖို့တမရထုတ်ပြန်တဲ့ဗီဒီယိုကိုလည်းဖယ်ရှားခဲ့ပါတယ်ဗီဒီယိုထဲမှာရွေးကောက်ပွဲဟာမတမာဘူးလို့တမရကပြောကြားထားတယ်လို့လွှတ်တော်အဆောက်အဦးစီသွားကြဖို့တမရကထောက်ခံသူတွေကိုတိုက်တွန်းထားတာပါတမရရဲ့ပြောကြားချက်တွေဟာအထောက်အထားမရှိတယ်လို့အကြမ်းဖက်မှုကိုဆက်ဖြစ်စေနိုင်တာမို့အရေးပေါ်ဆောင်ရွက်တာဖြစ်တယ်လို့ Facebook ကပြောကြားခဲ့တယ်လို့တမရရဲ့ဗီဒီယိုဟာအကြမ်းဖက်မှုအားပေးရာရောက်တယ်လို့ဆိုပြီးတော့ Twitter ကလည်းထပ်မံစင်ပွား tweet လုပ်တာတွေကိုပိတ်ပင်ပါတယ်YouTube ကလည်းမှန်မှန်ကန်တဲ့အချက်အလက်တွေဖော်ပြထားတဲ့ဗီဒီယိုဖြစ်တာမို့သူတို့ကုမ္ပဏီမူဝါဒနဲ့မကိုက်ညီဘူးလို့ပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကတရားဝင်အတည်ပြုဖို့အထူးစည်းဝေးပွဲလုပ်နေစဉ်လွှတ်တော်ဆောက်ဦးကို Trump လိုလားတဲ့အတင်းဝင်ရောက်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့သမ္မတဟောင်း George W. Bush ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲပြီးတဲ့ကတချို့နိုင်ငံရေးခေါင်းဆောင်တွေရဲ့မစင်ကျင်တဲ့လုပ်ရက်တွေအပြင်အမေရိကန်အဖွဲ့အစည်းတွေဓလိထုံးစံအစဉ်အလာတွေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေအပေါ်ဒီကနေ့မလေးစားတဲ့လုပ်ရက်တွေအတွက်သူ့အနေနဲ့တုံ့လှုပ်စိတ်ပြတ်ခဲ့ကြောင်း Republican Party ရဲ့တဦးတည်းသောအသက်ရှင်ကျန်တဲ့သမ္မတဟောင်း George W. Bush ကပို့ထုနေတော့ကကြေညာချက်ထုတ်ပြန်တာပါသမ္မတ Trump ကြောင့်လို့ထားရိုက်မပြောပေမဲ့ Capitol လွှတ်တော်အဆောက်အဦးအပေါ်အကြမ်းဖက်တိုက်ခိုက်မှုနဲ့ပ ဖွဲ့စည်းပုံအရဆောင်ရွက်တဲ့လွှတ်တော်စည်းဝေးပွဲကိုနှောက်ယှက်မှုတွေဟာမှားယွင်းတဲ့အမြင်မျှော်လင့်ချက်တွေကြောင့်ဒေါသထွက်နေကြသူတွေဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်။ Trump အပေါ်ထောက်ခံတဲ့လူအုပ်ကြီးရဲ့လုပ်ရအပေါ်သမ္မတဟောင်း George W. Bush အပြင်တခြားထင်ရှားတဲ့ Republican Party ဝင်တွေကလည်းဖြစ်တင်ဝေဖန်ခဲ့ကြတာပါ။American Democracy စနစ်မှာအကြမ်းဖက်မှုလုံးဝနေရာမရှိဘူးလို့အမျိုးသားလုံခြုံရေးအကြံပေးဟောင်း Robert O'Brien ကလည်းပြောပါတယ်။ Democrat သမ္မတဟောင်း Barack Obama ကတော့သမ္မတ Donald Trump နဲ့သူရွေးကောက်ပွဲအနိုင်ရတယ်ဆိုတဲ့ပြောကြားမှုတွေအပေါ်ထောက်ခံနေကြတဲ့ Republican Party ဝင်တွေကိုတိုက်ရိုက်အပြစ်တင်ခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်ချီပလိုစီကလည်း American Democracy ကိုအရှက်ရအောင်စော်ကားမှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။American ပြည်ထောင်စုမြို့တော် Washington မှာဗုဒ္ဓနေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်တွေအပေါ်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့ပြောကြားပါရယ်ဒီလိုအခြေအနေမျိုးမှာနိုင်ငံရေးကောင်းဆောင်တွေအနေနဲ့သူတို့ပေါ်ထောက်ခံသူတွေအကြမ်းမဖက်အောင်ထိန်းသိမ်းဖို့အရေးကြီးတယ်လို့ဒီမိုကရေစီနီးလန်းကျဆောင်ရွက်မှုတွေနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်လေးစားဖို့အရေးကြီးတယ်လို့အတွင်းမှုချုပ် Antonio Guterres ရဲ့သဘောထားကိုသူ့ရဲ့ပြောခွင့်ရကပြောကြားခဲ့ပါရယ်လွှတ်တော်အဆောက်အဦမှာဖြစ်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေအပေါ်တခြားကမ္ဘာကောင်းဆောင်တွေကလည်းတုံ့ပြန်အပြစ်တင်ကြပါရယ်ဖြစ်တဲ့Emmanuel Macron ကဆိုရင်အင်္ဂလိပ်ဘာသာနဲ့ခုလိုပြောကြပါတယ
် What happened today in Washington DC is not America definitely
Washington DC မှာဖြစ်ခဲ့တာဟာအမေရိကလုံးဝမဟုတ်ပါဘူးဒီမိုကရေစီစနစ်ရဲ့ခိုင်မာမှု American Democracy စနစ်ရဲ့ခိုင်မာမှုကိုပြင်သစ်ကယုံကြည်ပါတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့တာပါGermany သမ္မတ Frank Walter Steinmeier ကတော့ဒီမိုကရေစီအခြေခံသဘောတရားတွေကိုလက်မခံတဲ့လက်ရှိသမ္မတရဲ့တွေးထုတ်မှုကြောင့်အခုလိုလူအုပ်ကြီးကလွှတ်တော်ဆောက်ဦးရဲကိုအတင်းဝင်ရောက်တာဖြစ်တယ်လို့ပြောပါတယ်။ဒီအဆိုရကတော့ American ကဖြစ်ရက်ကိုဟောင်ကောင်လွှတ်တော်ဆောက်ဦးရဲဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေအတင်းဝင်ရောက်ခဲ့တာနဲ့နှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်။ American ပြည်သူတွေအနေနဲ့ဘေးကင်းလုံခြုံအေးချမ်းမှုကိုအမြန်ဆုံးခံစားရမယ်လို့မျှော်လင့်ကြောင်းဒီအဆိုရပြောခွင့်ရဝါချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
ဒီ American Tan ညဘက်မြန်မာဝတ္တာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိ19.5 kHz 15.53 MHz19.25 kHz 11.83 MHz 32.9 kHz 9335 MHz နဲ့ပထမနာရီဘက်မှာ19.190 kHz 15.95 MHz တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ကျွန်တော်ဝင်းမြမစက်တာပရင်းညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ဂျပန်နိုင်ငံမှာကိုဗစ်သေနှုန်းစံချိန်တင်တက်လာတာကြောင့်အရေးပေါ်ကြေညာလိုက်ရချိန်မှာအမေရိကန်နိုင်ငံမှာလည်းမနေ့ကကိုဗစ်ကြောင့်သေဆုံးသူ3,985ဦးဖြစ်စံချိန်တင်လိုက်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့မနေ့ကကြေညာချက်ထဲအခုလိုတွေ့ရှိလိုက်တာဖြစ်ပြီးအရင်တနေ့ကစံချိန်ကိုဆက်ကျော်တက်သွားခဲ့တာပါ။ဒါအပြင်ထည့်ရုံတက်နှုန်းကလည်းမနေ့ကစံချိန်တင်ထက်မြင့်တက်ခဲ့ပြီးစုစုပေါင်း 33,456 ဦးရှိခဲ့ကတနေ့အင်္ဂါနေ့စံချိန်ဖြစ်တဲ့ 33,195 ဦးထက်ထက်မြင့်တက်သွားခဲ့တယ်လို့ဒီ Johns Hopkins တက္ကသိုလ်ရဲ့ကိုဗစ်ပိုးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အခုလိုကိုဗစ်ပိုးတွေ့နှုန်းသေနှုန်းတွေအများကြီးကျလာတာကြောင့်အမေရိကန်အစိုးရအနေနဲ့ကိုဗစ်ကာကွယ်ဆေးတွေဖြန့်ဖြူးပေးမှုကိုအရှိန်မြင့်ဆောင်ရွက်နေပါတယ်အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီး Alex Azar ကအမေရိကန်လက်ကားဆိုင်ခွဲတွေနဲ့ချိတ်ဆက်ထားတဲ့ဈေးဆိုင်ပေါင်း 4,000 စီကိုဒီကာကွယ်ဆေးတွေပို့ဆောင်ရေးအစီအစဉ်တစ်ကိုအမြန်လုပ်တော်မယ်လို့ဗိုလ်ထုနေကပြောခဲ့ပါတယ်ဒီဈေးဆိုင်တွေကဆေးဝါးဗေဒပညာရှင်တွေအနေနဲ့အသက်အရွယ်ကြီးရင်သူနဲ့ရှည်တန်းကလူသားတွေပါဝင် NGO အုပ်စုတွေပါသူတွေကိုထိုးပေးနိုင်မှာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူပိုတိုးလာနေပြီးတိုကျိုမြို့တော်မှာတရက်သေးသေဆုံးသူ2,448 ဦးထိစံချိန်တင်မြင့်တက်လာတာကြောင့်တိုကျိုနဲ့နီနာဒေသသုံးခုကိုရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဂျပန်ဝန်ကြီးချုပ်ယိုဟီရှိဒဲဆူဂါကဒီနေ့မှပဲရေးပေါ်အခြေအနေကိုကြေညာလိုက်တာပါ
။ကျင်းပြည်တိုင်းဆန်ငင်ဟု
တ်ကျွန်တော်တို့ရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဒီရေးပေါ်အခြေအနေကိုအကောင့်ထည့်ဖော်ရမယ့်ကာလကဂျပန်ပြက်ကတိန်စတင်တာရဲ့တတိယမြောက်ဖြစ်တဲ့2022ခုနှစ်ဇန်နဝါရီ9ရက်နေ့ကနေစပြီး February 9ရက်နေ့ထိတလဖြစ်ပါတယ်အကောင့်ထည့်ဖော်ရမယ့်ဒေတာတွေကစိုက်တာမာခိုင်ရှိဘာခိုင်တိုကျိုနဲ့ကနာဂါဝခိုင်တို့ဖြစ်တယ်လို့ပြောသွားတာပါဒီကြေညာချက်မှာအဓိကတားမြစ်ထားတာကစားသောက်ဆိုင်တဲ့ဘားတွေကိုည7နာရီပြေဖို့နဲ့လူတွေအနေနဲ့အိမ်မာနေပြီးလူစုတာတွေမလုပ်ဖို့ဖြစ်ပါတယ်ဒီကြေညာချက်ထဲမှာအဖြစ်တန်ခတ်မယ်ဆိုတော့မပါပါဘူးဒါပေမဲ့ဂျပန်အနေနဲ့စီဝါရေးဆက်လက်ပတ်ဖို့ရုံးကန်နေချိန်မှာပြင်းပြင်းထန်ထန်လှုပ်ဆောင်လိုက်တာဖြစ်ပါတယ် ကွန်တိုက်ကြီးတွေနဲ့အချောင်းတွေကတော့ဆက်ဖွင့်ထားမှာဖြစ်ပါတယ်ဒါပေမဲ့ရုပ်ရှင်ရုံတွေကြားလိုက်တွေနဲ့အခြားလူများနိုင်တဲ့လှုပ်ရှားမှုတွေကိုတော့လာတဲ့လူရှော့ချဖို့တိုက်တွန်းထားပါတယ်ဒီရေးပေါ်အခြေအနေမျိုးကိုလိုက်နာဖို့ပြတ်ကွက်တဲ့နေရာတွေကိုအင်တာနက်ဝက်ဘ်ဆိုက်မှာကြေညာသွားဖို့ရှိပြီးလိုက်နာသူတွေအနေနဲ့တော့အကူအညီတွေရဖို့ရည်ရှင်ပြည့်စုံသွားမှာဖြစ်တယ်လို့ရရှိတွေကဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ဘီယိုကဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူ50ကျော်ဖမ်းဆီးထားမှုမှာပါဝင်သူတွေကိုတံခတ်အရေးယူဖို့စဉ်းစားနေပြီလို့သတိပေးလိုက်ပါတယ်ဝန်ကြီးပွန်ဘီယိုကဆက်ပြီးအခုလိုအရေးယူမှုမှာအမေရိကန်မှာရုံးစိုက်ထားတဲ့ဟောင်ကောင်ကစီးပွားရေးနဲ့ကုန်သွယ်ရေးရုံးကိုပိတ်မထားတံခတ်ကတ်သတ်တာတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်တရုတ်နိုင်ငံကိုအမြဲထွက်စေနိုင်တဲ့ဒီတံခတ်အရေးယူမှုအတွက်ဝန်ကြီးပွန်ဘီယိုဘက်ကကြေညာချက်ထုတ်ပြန်ရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကယ်လီခရော့ဖ်အနေနဲ့လည်းတရုတ်ကသူပိုင်တယ်လို့ကြေကျော်ထားပြီးတရုတ်ကန့်ကွက်မှုကြောင့်ကုလအဖွဲ့ဝင်မဖြစ်ရတဲ့ထိုင်ဝမ်ကိုသွားလည်ဖို့ရှိတယ်လို့ထည့်ပြောခဲ့ပါတယ်။ဟောင်ကောင်မှာဗိုလ်တုနေကဖန်စီကရမှာအမေရိကန်နိုင်ငံသားတယောက်လည်းပါသားခဲ့တာကတကယ့်ကိုဆိုးဝါးလွန်းနေဆိုပြီးအမေရိကန်နိုင်ငံသားတူကိုအခုလိုမတရားဖန်စီထားတာနဲ့အနောက်ရှက်ပြူတာကိုအမေရိကန်အနေနဲ့သီးခံမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကသတိပေးခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးတက်ကြွလှရှားသူ53ကိုတနေ့ဗိုလ်တုနေကဖမ်းခဲ့ပြီးဒါဟာမနစ်ကအစ်စ်ပြဖမ်းခဲ့တဲ့ဟောင်ကောင်လူကြီးဆိုင်ရာဥပဒေထွက်လာပြီးနောက်ပိုင်းအတိုက်ခံတွေငြိမ်သွားအောင်ရည်ရွယ်ပြီးနှိမ်နင်းတာမှာအကြီးအမားဆုံးဖန်ဆီးမှုဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံကနိုင်ငံတောင်ပိုင်းစွန်းကရေကာတာကနေရေပေးစီးဆင်းမှုကိုရက်20ကြာကန့်သတ်ချမှတ်လို့မဲ့ဟောင်မြေအောက်ပိုင်းအင်းလီချင်းတွေကိုအကြောင်းကြားလိုက်ပါတယ်ဒီဇင်ဘာ31ရက်နေ့ကစပြီးအခုလိုရေစီးဆင်းမှုကိုစတင်ချုပ်ခဲ့တာကြောင့်ထိုင်းကမ္ဘောဒီးယားနဲ့ခြားနိုင်ငံတွေကိုအရင်မျှဝေပေးခဲ့တာအတွက်ချီးကျူးခံရတယ်လို့အခုလိုစပိတ်လိုက်တာမှာကြိုးမကြည်ညာတာအတွက်လည်းဘူပန်မှုတွေထွက်ပေါ်လာခဲ့ပြီးအခုလိုထပ်ချင်ရလိုက်တာပါ2003မှရှိတဲ့မက်ကောင်မြေရေးရင်းမြစ်စီမံခံခွဲရေးအတွက်ထိုင်းလာအုစ်ကမ္ဘောဒီးယားနဲ့ဗီယက်နမ်ဆိုးရွားတွေပါတဲ့မက်ကောင်မြေကော်မရှင်အနေနဲ့ဗိုလ်တုနေကညင်ညာချက်ထုတ်ရမှာဒီဂျင်ဟောင်းဆယ်ကနေထိန်းထားရေးကိုဇန်နဝါရီ25မှာပုံမှန်ပြန်တဖြည်းဖြည်းလွှတ်ဖို့ရှိကြောင်းကတိပေးထားကြောင်းလည်းဖော်ပြခဲ့ပါတယ်ထိုင်းနိုင်ငံတဘာဝရေးရင်းမြစ်ဂျုံကတော့အခုလိုတရုတ်ဘက်ကရေပမာဏတဝက်နီးပါးလွှတ်ပေးမဲ့ကန့်သတ်ချက်အကြောင်းကြားစာကိုအင်ဂါနိကမှာလက်ခံရရှိတယ်လို့ဆိုပါတယ်။ရောင်ဟောင်းရေကာတာအတွက်မဲခေါင်မြေစီစဉ်မှုကိုတစ်စက္ကန့်ကို1904ကုဗမီတာကနေ1000ကုဗမီတာအထိဇန်နဝါရီ5ရက်ကနေ24ရက်နေ့ထိရှော့ချဖို့ရှိကြောင်းအခုလိုအကြောင်းကြားခဲ့တာလို့ထိုင်းရေရင်းမြစ်ဌာနကပြောခဲ့တာပါ။ဒီလိုအနေနဲ့မဲခေါင်မြေအောက်ဘက်မှာရှိတဲ့နိုင်ငံတွေကိုဒီဇင်ဘာ31ရက်မှာစတင်တဲ့မြေရေးစီကြောင်းကန့်သတ်မှုကိုအကြောင်းကြားဖို့ပြတ်ကွက်ခဲ့ကြောင်းအမေရိကန်ကျောထောင်နောက်ခံပေးလာတဲ့စောက်ကြီးစနစ်တစ်ခုကနေထုတ်ပြန်ပြီးနောက်ထပ်မှာအခုလိုတရုတ်ဘက်ကညင်ညာချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ ကျတာဝေးရပိုင်းသတင်းတွေကိုမက်စမြတ်မွန်နဲ့ကျွန်တော်ဝင်းမဲပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ရှိကောင်ဝေရလကူစန့်ကျင်ပြီးတမဒါဖရန့်ကိုထောက်ခံသူတွေမနေ့ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးမဲ့ညပိုင်းမှာလွှတ်တော်အမတ်တွေပြန်လည်စီးဝေးပြီးတမဒါရွေးချယ်ရေးအဖွဲ့ပြည်내ကိုယ်စားလှယ်တွေရဲ့မဲတွေကိုရည်တွယ်ရင်းရှိကောင်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတာကိုလွှတ်တော်ကအတည်ပြုကြေညာလိုက်ပါတယ်လွှတ်တော်သတင်းတချို့နဲ့ဆန္ဒပြပွဲပေါ်တုံ့ပြန်ချက်တွေကိုပြင်ပြပါမယ်ကျွန်တော်သိထားပါဘာ
Joe Biden and Kamala Harris will beThe president and the vice president, according to the ballots.
Samadha Yujayi Phoe Meya Ladi Ya Joe Biden and Kamala Harris to Samadha Ne Du Samadha Phi Dawe Yuro Me Sura Gu Chalut Do Ma TV Global Cho Chinya Ba Gae Da Ba. Chito Le Gu Sanna Pya Di Di Win Ya Si Nin Gae Da Chao Samadha Yuko Phoe Ma Joe Biden Ne Ya De Samadha Yujayi Phoe Ki Ne Gu Sile Di Ye Me Ri Gu Ti Pyu Ne Yin Chito Do Tin Si Wei Di Ma Ni Ga Ya Yi Yan Na Gae Ya Ba Le. Ma Na Yi Law Ja Pi Ma.ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရှင်းလင်းပြတဲ့အချိန်လွှတ်တော်ခန္ဓာတွေအစီအစဉ်တိုင်းပြန်စတင်နိုင်ခဲ့ပါလေ။ဆန္ဒပြသူတွေရဲ့အကြံပေးလို့ရတဲ့ဒီကိုဒူးသမတာမိုက်ပန့်စ်ကဖြစ်တည်ရှုံးချပါလေ
။ Today was a dark day in the history of the United States Capitol. But thanks to the swift efforts of US Capitol Police, federal, state and local law enforcement,
ဒီနေ့ကအမေရိကန်ပြည်ထောင်စုလွှတ်တော်ရဲ့သမိုင်းမှာအမှောင်ဖုံးတဲ့နေ့တစ်နေ့ပါလွှတ်တော်ဆောင်ကျက်တဲ့ရဲတွေ Federal ပြည်နယ်နဲ့ဒေသခံရဲတပ်ဖွဲ့တွေရဲ့အလင်းအမြန်စူးစမ်းထိန်းသိမ်းခဲ့တာကြောင့်အကြမ်းဖက်မှုတွေကိုနှိမ်နင်းနိုင်ခဲ့တာကျေးဇူးတင်ပါတယ်လွှတ်တော်ဟာလုံခြုံမှုရှိသွားပါပြီလူတွေလည်းအလုပ်တွေဆက်လုပ်နိုင်ပါပြီဒီမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တဲ့လုပ်ရက်တွေအတွက်အပြင်းထန်ဆုံးကျွန်တော်တို့ရှုံ့ချပါတယ
်ရှီကောပွဲမှာဂျိုးဘိုက်ဒန်အနေနဲ့ရလာဖို့ထက်လွှတ်တော်အတိတ်ကန့်ကွက်စီးနေမှုဆော်ဘိုင်းက Republican အမတ်တချို့ပြင်ဆင်ခဲ့ကြပါလေ။ဒါပေမဲ့လည်းအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက် ဆောဘာကကန့်ကွက်ဖို့စီစဉ်ထားတဲ့အမတ်တော်တော်များများကသူတို့မှာဆက်ဆွေးနွေးခြင်းစိတ်မရှိတော့ဘူးလို့တုံ့ပြန်ပြောဆိုခဲ့ကြပါလေ။ဂျိုးဘိုင်ဒန်နိုင်ငံရတော်ကိုတတိရှိရှိခံတာပါဆိုပြီးဒုသမ္မတမိုက်ပန်စ်ကိုသမ္မတဒေါ်နယ်ထရန့်ကဆောဘာဘိုင်မှာ Twitter ကနေရေးပြီးတိုက်တွန်းခဲ့ပါလေ။ဒါပေမဲ့လည်းဒုသမ္မတမိုက်ပန်စ်ကလက်မခံခဲ့တဲ့အတွက်ပန်စာတိုင်းပြည်နယ်ဖွဲ့စည်းပုံကိုကာကွယ်ရေးလုံတဲ့လုံထိုက်ကြရီလုံဖို့တတိမရှိသူဆိုပြီး Twitter ကနေသမ္မတထရန့်ကဝေဖန်ရေးသားပါလေ။ပေါ်တူးနေညာပိုင်းမှာပဲအောက်လွတ်တော်မှလည်းရွေးကောက်ခံသမ္မတကိုအတည်ပြုရေးအစီအစဉ်တွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါ။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ရဲ့ရွေးကောက်ပွဲနိုင်ရမှုကိုတရားဝင်အသိအမှတ်ပြုဖို့ဒီညအချိန်ကြာခြင်းတလို့ကြာပါစေလိုအပ်တဲ့တာဝန်တွေကိုတန်းဆောင်ဖို့သူတော်ကိုပြန်လာခဲ့ပြီဆိုပြီးပြောဆိုပါတယ
် Today a shameful assault was made on our democracy it cannot however deter
ဒီကနေ့မှာကျမတို့ရဲ့ဒီမိုကရေစီကိုဆက်ဆက်ကောင်းအောင်ထိုးနှက်တိုက်ခိုက်တာတွေကြုံခဲ့ရပါတယ်ဒါပေမဲ့လည်းဒီလိုတိုက်ခိုက်လို့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ရဲ့ရွေးကောက်ပွဲအနိုင်ရမှုပေါ်မှာတရားဝင်အသိအမှတ်ပြုရင်ကျမတို့ရဲ့တာဝန်ဝတ္တရားတွေထမ်းဆောင်လာဖို့ဟန်တားနိုင်မှာတော့မဟုတ်ပါဘူး။ဒါဟာတက်တော်ကိုကျမတို့အခုလိုပြန်လာကြတဲ့အကြောင်းရင်းပါ
သမ္မတဆွမ်းကစန္ဒပြသူတွေကိုငင်းငင်းကြမ်းကြမ်းနဲ့အိမ်ပြန်ကြဖို့ဗီဒီယိုမိန်ကုန်းမှာတိုက်တွန်းပြောဆိုပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ထပ်မံဆွဆွဲပြီးစန္ဒပြသူတွေကိုသူ့အနေနဲ့အထူးတံပိုးထားတဲ့အကြောင်းပြောဆိုသွားပါလိမ့်။ Facebook နဲ့ Twitter လူမှုကွန်ရက်တွေကတော့သမ္မတဆွမ်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့မမမကန်ပြောဆိုချက်တွေချောင်းဆိုပြီးသူ့ရဲ့အကောင့်တွေကိုယာယီပိတ်ပစ်ခဲ့ပါလိမ့်။သမ္မတဆွမ်းဝါရှင်တန်မြို့တော်မှာစန္ဒပြသူတွေကိုကြောကြတဲ့ဗီဒီယိုမိန်ကုန်းကိုလည်းလူမှုကွန်ရက်တွေကဖေရှားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာဂျမ်းဖက်စန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးသမ္မတဆွမ်းရဲ့တုံ့ပြန်မှုတွေကိုကန့်ကွက်တဲ့အနေနဲ့သမ္မတကတော့မယ်လီနီယာထရန့်ရဲ့ဝန်ထမ်းကြီးအားကြေးကဲစတက်ဖနီဂရစ်ဆမ်နဲ့အိမ်ယူတော်ဒုတိယသတင်းနဲ့ပြန်ကြားရေးတာဝန်ခံဆာလမက်ထရူးစ်တို့မနေ့ကနှုတ်ထဆတင်ခဲ့ကြပါတယ်။အိမ်ယူတော်မြို့သားလူကြုံရေးဆိုင်ရာဒုတိယအကြံပေးမက်ထရူးပေါ်တင်ကလည်းနှုတ်ထတဲ့အထက်မှာပါဝင်ပါတယ်။ကျွတ်တော်ဆန္ဒပြသူတွေတိမ့်ပိုက်တဲ့သတင်းတွေထွက်လာတဲ့ဆိုရင်ပဲအမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်ကိုဘားမာ၊ဂျော့ချ်ဒဗလျူဘော့ရှ်နဲ့ဘီကလင်တန်တို့ကလည်းအကြမ်းဖက်လုပ်ရက်တွေကိုရှုတ်ချတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေကသတင်းမှားတွေနဲ့အမေရိကန်ပြည်သူတွေဒုနဲ့ဒုစန့်ကျင်တိုက်ခိုက်ပြီးနိုင်ငံရေးစနစ်ကိုမယုံကြည်အောင်လင်းနစ်ကျော်သွေးထိုးလုံဆော်ခဲ့မှုတွေကြောင့်လို့သမ္မတဟောင်းဘီကလင်တန်ကပြောပါတယ်။ထို့သောဝင်ရောက်စီးနင်းခဲ့တဲ့ဆန္ဒပြပွဲတွေအတွင်းသနတ်တိမှန်သေဆုံးခဲ့တဲ့အမျိုးသမီးတူအပါအဝင်နောက်ထပ်လူ3ယောက်သေဆုံးရှုံးခဲ့တယ်လို့ဝါရှင်တန်မြို့တော်ရဲတာဝန်ရှိသူတွေပြောဆိုတာကို CNN သတင်းမှာဖော်ပြပါတယ်။လွန်လောဆယ်ဝါရှင်တန်မြို့တော်မှာတော့ညမထွက်ရမိတ်ထုတ်ပြန်ပြီးလုံခြုံရေးကိုထူးထင်းကျပ်ထားပါတယ်။ရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ချမ်းသစ္စာချိန်ဆမဲ့လာမယ့်ဇန်နဝါရီလ20ရက်နေ့လောက်အထိလုံခြုံရေးတွေတိုးချထားမယ်လို့လည်းမြို့တော်ရဲအရာရှိတွေကပြောဆိုကြောင်းပါခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံမှာ COVID ရောဂါကာကွယ်ဆေးအစောဆုံးရှေ့လာထဲမှာစတင်ထိုးနှံနိုင်မှုပြင်ဆင်နေချိန်မှာပဲရောဂါကာကွယ်ရေးအစီအစဉ်တွေကိုလည်းဆက်လက်လိုက်တာဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းတင်ပြပေးပါမယ်ကျွန်မကတော့စုစုပါမြန်မာနိုင်ငံအတွက်အိန္ဒိယရှိအိန္ဒိယနိုင်ငံကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးတွေဖေဖော်ဝါရီလရရှိတဲ့အခါဦးစားပေးအစီအစဉ်နဲ့စတင်ထိုးနှံပေးဖို့ပြင်ဆင်ထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကာကွယ်ဆေးတွေကိုတော့ပထမဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေယောဂအခက်ရှိတဲ့အသက်အရွယ်ကြီးသူတွေကိုဦးစားပေးထိုးနှံပေးမှာဖြစ်ပြီးနောက်ပိုင်းမှာတော့တနိုင်ငံလုံးလူဝဲချက်အရာထိုးနှံပေးဖို့စီစဉ်ထားတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဘ ਹੁ ကုသယောဂတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ရင်ကြီးကပြောပါတယ်။ကာဝေးတွေရလာပေမဲ့ခုဆက်နိုင်တဲ့အနေအကိုသတိထားဖို့လိုအပ်ကြောင်းလည်းသတိပေးပါရစေ။
ကာကွယ်ဆေးသည်တကယ်ကိုအန္တရာယ်ရှိတဲ့ရောဂါဖြစ်ရင်လည်းဖြစ်ပွားကူးစက်မှုဟိုများတဲ့လူတွေကိုဆောက်ဦးစားပေးထိုးပေးဖို့ဆိုတာကဒါအရေးကြီးတဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်။ဒီနေရာမှာပြည်သူတွေအနေနဲ့လက်ရှိချမှတ်ထားတဲ့စီကံတွေဖြစ်တဲ့လက်ဆေးတာ၊မဆက်တာ၊လို့စုရှောင်းတာ၊နောက်ဒီသုံးချက်ကအဓိကပါပဲ။ဒီသုံးချက်ကိုဒီတားစုကိုအချင်းချင်းလောက်ဖို့ခံတဲ့ငွေချင်းချင်းအတိပေးဖို့ကဒါအရေးကြီးဆုံးဖြစ်ပါတယ်။ကာကွယ်ဆေးထိုးပေးရင်တော့မှလည်းကျမတို့ကအခုလိုက်နာရမယ့်စီကံချက်တွေဆက်လက်လိုက်နာနေရအောင်မှဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကံရောဂါထိ ंछ ုံနိုင်မှုအိန္ဒိယနိုင်ငံ Serum Institute of India ကာကွယ်ဆေးထုတ်လုပ်ရေးလုပ်ငန်းကနေလူ15သန်းစာထိုးဆေးတွေဝယ်ယူဖို့လည်းနိုင်ငံသဘောတူညီချက်ရရှိထားပါတယ်။ကာကွယ်ဆေးတွေရရှိလာတဲ့အခါထိမ့်သိမ့်တူလောင်နိုင်မှုလိုအပ်တဲ့ကိရိယာတွေနဲ့ကျွမ်းကျင်သူတွေကိုလည်းအသိပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ချီကပြောပါတယ်
။ဒီဆေးတွေကကာကွယ်ဆေးအများစုတူလောင်တဲ့ကံပေရှားဖြစ်တယ်22 ADB centigrade မှာစူလောင်လို့ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့လက်ရှိကလေးတွေကိုတိုးချက်ကာကွယ်ဆေးတွေလုပ်ငန်းစီမံချက်ကနေပြီးတော့ကလေးတွေကိုထိုးပေးနေတဲ့ဆေးတွေဒီအဲ့လိုအများစုက22 ADB မှာစူလောင်ရတာဖြစ်တဲ့အတွက်ကြောင့်မို့ဒီစူလောင်ခြင်းနဲ့ပတ်သက်ပြီးအေးထိန်စနစ်နဲ့ပတ်သက်ပြီးတော့ခက်ခဲမရှိပါဘူး။ဘာဖြစ်လို့ဆိုတော့ကာကွယ်ဆေးတွေစီမံချက်ကဒီတစ်နှစ်အောက်ကလေးတွေ၅နှစ်အောက်ကလေးတွေကာကွယ်ဆေးထိုးပေးတယ်။နောက်ဆိုးနေရကလေးတွေကိုလည်းအယောင်ကင်စာကင်စာကာကွယ်ဆေးတွေလက်ရှိလည်းထိုးပေးနေတဲ့စီမံချက်ဖြစ်တဲ့အတွက်ကြောင့်မို့တော့ဒီကာကွယ်ဆေးထိုးဖို့ရောအေးထိန်စနစ်နဲ့စူလောင်ဖို့ရောဒါတွေအတွက်ကတော့အဆင်ပြေဖြစ်ပါတယ်ရှိပါတယ်
မြန်မာအစိုးရကကိုဗစ်ရောဂါကာကွယ်ဆေးရဖို့အိန္ဒိယနိုင်ငံအပြင်အမေရိကန်တရုတ် UK ရုရှားစတဲ့နိုင်ငံတွေနဲ့လည်းတန်တမန်များစွာချိုးပန်းနေပါတယ်ဒီကမ္ဘာလုံးမှာကိုဗစ်ကံရောဂါကူးစက်ခံရသူ89သန်းကျော်နဲ့သေဆုံးသူ18သန်းကျော်ရှိနေပြီးမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ6ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း 32,800 ကျော်နဲ့သေဆုံးသူကတော့ 2,500 ကျော်ရှိနေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
ကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်ဖြစ်လာနေတဲ့တရုတ်နိုင်ငံမှာသွာလာကန့်သတ်မှုတွေပြန်လုပ်လာနေလို့မြန်မာပြည်မြောက်ပိုင်းနယ်စပ်ကုန်သွယ်ရေးမှာထိခိုက်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ချပါတရုတ်နိုင်ငံပေကျင်းတဝိုက်မြို့တွေနဲ့မြောက်ပိုင်းမြို့နယ်တွေမှာ9လအတွင်းကိုဗစ်ရောဂါကူးစက်မှုတကြောပြန်တက်လာပြီးတခြားပြည်နယ်တွေမှာလည်းသွာလာကန့်သတ်မှုတွေအထိုက်အလျောက်ရှိလာလို့တရုတ်ပြည်တွင်ကိုရာသီပေါ်သီးနှံတွေပို့နေတဲ့မြန်မာပြည်မြောက်ပိုင်းသီးနှံဈေးကွက်မှာလည်းရိုက်ခတ်မှုတွေကြုံနေရတာပါပြီးခဲ့တဲ့ရက်ပိုင်းအထိမြန်မာပြည်ဘက်ကဖျဲသီးနှံသွားမှုတရက်ကိုကားစီးရီ200ကျော်ပဲလွှတ်ပြီးဈေးကွက်ကိုကြီးငယ်အောင်လုပ်နိုင်ပြီမဲ့အခုတော့တရုတ်ပြည်ဘက်ကမရေရာတဲ့အခြေအနေတွေကြောင့်ရှားသမျှပို့နေရကြောင်းမူဆယ်သီးသီးဝက်လံကုန်စည်တိုင်းဒူအိုကထဆိုင်းခင်မောင်က VOA ကိုပြောပါတယ်
အဲ့ဒီဖက်တာယောဂဘိုးတွေ့ရှိမှုကြောင့်ဒီသေးခွက်မှာရိုက်ခတ်မှုတွေအများကြီးရှိရပါဘူး။အမဲတော်တော်များများပါလေနော်။ဒီမစီနဲ့နှစ်ခုတည်းမှာကွက်ပြီးတော့ဒေတာတွေပဲဖြစ်တယ်။ဒီအကျိုးဆက်ကြတော့တခြားပြည်နယ်တွေကလည်းနည်းနည်းထိန်းချုပ်မှုတွေများလာတာပေါ့။အဲ့ဒီအနေထားကြောင့်ဆေးအသေးကတော့ကြာကြာဖတ်ကြာ။အခြေအနေတွေမတည်ငြိမ်တော့အခုဆိုမထိန်းတော့ဘူးအကုန်ပို့အဲ့လိုမျိုးပေါ့။
မြန်မာရာသီပေါ်သီးနှံနေအထူးသဖြင့်တရုတ်ကိုအကြီးကပို့ကုန်ဖြစ်တဲ့ဖျဲသီးနှံသွားမှုရာပြီးခဲ့တဲ့လပိုင်းကအမြင့်ဆုံးဈေးနဲ့ရနေရကနေအခုလိုရုပ်တရက်အပြောင်းလဲဖြစ်ခဲ့တာပါတရုတ်ပြည်မှာကြီးရဲ့ကူးစက်နှုန်းဟာဒီအပိုင်းမှာတရုတ်ကိုလူရောက်60ကျော်ရှိပြီးဒါက2020ဇူလိုင်လကုန်နောက်ပိုင်းပထမဆုံးအကြိမ်အများဆုံးပြန်တွေ့လာတာပါပေကျင်းနဲ့ကက်လျန်ဟီဘေးပြည်နယ်စီကြွားချံမြို့မှာဒီကနေ့အတီးပြူလူနာတွေထပ်တွေ့သလိုအသွာလာတာမြင့်တာတွေကိုအာနာပိုင်တွေကစတင်လှုပ်ဆောင်နေပါတယ်။ဟီဘေးပြည်နယ်နဲ့ကက်လျန်၊ပျောင်းနေပြည်နယ်ရှန်ညန်းမှာလည်းဒေသခံ3000ကျော်ကိုဗဒုံနေကစလို့အသွာလာကန့်သတ်တာတွေလုပ်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်ရာဒေသဖြစ်လာမှာအဆိုရကစိုးရိမ်မှုတွေရှိနေတာပါ။တရုတ်ပြည်တွင်ယောဂအခြေအနေကိုစိုးရိမ်သလိုမြန်မာနိုင်ငံမှာလည်းယောဂကူးစက်မှုတွေရှိနေရကြောင်းယူနန်ပြည်နယ်တောင်အောင်ရှိသူတွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကိုထိန်းချုပ်ထားစေဖြစ်ပါတယ်။တရုတ်အစိုးရဘက်ကညွှန်ကြားချက်တိတိကျကျထုတ်ပြန်ပြီးတာမြင့်တာမျိုးမဟုတ်ပေမဲ့တရုတ်ကုမ္ပဏီတွေကိုဖိအားပေးထားလို့မြန်မာဘက်ကရေထွက်ကုန်တွေရဲ့ထုတ်ပို့မှုတိုင်းဟာကျန်းမာရေးကိရှင်ကြောင်အာမခံဖို့ကန့်တတ်လိုက်တာကြောင့်အခက်အခဲတွေရှိနေရလို့လဲမူးဆဲနန်းခတ်ငယ်စားကုန်တွေရဲ့အသင်ဗဟိုလုံးမှုဆောင်တူဖြစ်တဲ့ဦးထွန်းလင်းစိုးကပြောပါတယ
်။ရေထွက်ပုံကဘူးခက်ခဲများရှိတယ်။ဘာကြောင့်လဲဆိုတော့ဒီကတော့သူတို့ကတော့ဒီကိုဗစ်ပေါ်ကိုဗစ်ကိုအကြောင်းပြတော့ဒီကဲလာကိုးနဲ့နေတော့တောင်းကြတာကနအရှင်သွားလို့တောင်းခကျုပါပြီးတော့မစွန်အဲ့ဒီကုန်ပိတ်သားနေမရှင်းတမျိုးတော့ဘူးလို့တော့သွားလို့မပိတ်သေးဘူးရှင်းဆက်တဲ့နိုင်ကျင့်တဲ့ပုံစံမျိုးတော့ဒီကိုသူတို့ကအတားကြီးရတော့လူကြီးဝယ်လို့ရတာမရှင်းလို့ဝယ်လို့အဲ့ဒီ
နေစမှာရွေးထွက်ကုန်တွေကိုထိန်းချုပ်ဖို့ကြိုးစားနေပေမဲ့တရုတ်ကလေကြောင်းဘက်ကနေလှည့်ပြီးဝယ်ယူနေရရှိနေကြောင်းလဲသူကပြောပါတယ် မြန်မာနိုင်ငံဟာတရုတ်ပြည်ကိုနေဆက်ကနေရွှေ့ထွက်ကုန်နဲ့လေယာထွက်ကုန်တွေအများဆုံးတင်ပို့နေရပါမြန်မာနိုင်ငံက2019-2020ဘဏ္ဍာနှစ်မှာတနိုင်ငံလုံးနေဆက်ကုန်သွယ်ရေးကနေလေယာထွက်ကုန်အမေရိကန်ဒေါ်လာ1855တန်းကျော်နဲ့ရွှေ့ထွက်ကုန်အမေရိကန်ဒေါ်လာ924တန်းကျော်ရရှိထားကြောင်းမြန်မာကုန်သွယ်ရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေတင်ပြပို့ထားတာပ
ါရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ့်ခံရတဲ့ရိုဟင်ဂျာမွတ်စလင်100နီးပါးကိုနေရက်ရခိုင်ပြည်နယ်ကိုအာဏာပိုင်တွေပြန်လည်ပို့ဆောင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ရှေ့ပြည်သာမြို့နယ်မှာမတင်သာသူတဦးကိုတွေ့ရှိပြီးစစ်ဆေးရာကနောက်ဆက်တွဲအနေနဲ့တရားမဝင်ရောက်ရှိနေသူရိုဟင်ဂျာ99ယောက်ကိုအာဏာပိုင်တွေကမနေ့တုန်းကပဲထိမ့်သိမ့်လိုက်တာပါ။ထိမ့်သိမ့်ခံရသူတွေကိုတော့လက်တလောရွှေပြည်သာမြို့နယ်ကကွန်ပျူတာတက္ကသိုလ်မှာထိန်းသိမ်းထားပြီးကိုဗစ်ရောဂါရှိမရှိစစ်ဆေးဖို့နဲ့အချက်အလက်တွေသိရှိနိုင်အောင်စစ်ဆေးနေတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးယုံပြန်ကြားရေးတာဝန်ခံရဲမှူးကြီးဇော်မင်းဦးကပြောပါတယ်။ကနအူးစစ်ဆေးချက်အရမလေးရှားနိုင်ငံကိုတရားမဝင်သွားရောက်ဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိခဲ့ရတယ်လို့တရားဝင်ခရီးသွားလာခွင့်အထောက်အထားမရှိသူတွေကိုလက်ခံအကူအညီပေးထားသူတွေကိုတော့အရေးယူဖို့စီစဉ်ထားတယ်လို့လည်းပြောပါရ
စေ။တရားဝင်တွေကိုရောက်ရှိနေတဲ့အတွက်သူတို့ကတော့လမ်းကြောင်းတိုင်းလောကအနေပြီးတော့ပြန်ပို့အောင်ပါပေါ့နော်။သူတို့အရေးယူရဆိုတော့သူတို့ကဘာမျိုးလဲတရားဝင်ရောက်လာတဲ့အတွက်မူဝါဒရနေရာကိုပြန်ပို့ပေးမယ်သူတက်ဆိုင်ရာဝန်ကြီးဌာနနေပြီးတော့သူတို့ဒီခေါ်တဲ့လူတွေပွဲစားတွေအခန့်ထားတဲ့သူတွေဒါတွေကတော့ဥရင်းနဲ့မြင်ရတဲ့အတွက်အဲ့ဒီဟာတွေကတော့အရေးယူမှာပါကျွန်တော်ကကျွန်တော်တို့ကသူတို့ရှေ့ပြည်သားမှာပဲပြည်ကြဖြစ်အောင်လို့ရှေ့ပြည်သားဒီမှာတက်တူမှာကျွန်တော်လူငယ်ဆောင်ရပေးပြီးတော့ဇာလဝတ္တာတွေဥရင်းဆောင်ရပေးထားတာပေါ့ကျွန်တော်ကျမရဲ့ဝင်ထဏာကလည်းသူ့လှုပ်ရှားစီရလုပ်ပါမှာဗျဒီလက်ခံထားတဲ့သူတွေဒါတွေကတော့ကျွန်တော်တို့လက်ရှိတော့မြို့သားနှုတ်မြို့သမီးနှုတ်ပေါ့နော်ပြီးတော့ကျွန်တော်တို့ဆန္ဒဆက်ဆက်တွေကတော့အင်းဆောင်ရတော့ရှိတာပေါ့ဒါကြတော့ဥရင်းကြောင့်ကျွန်တော်တို့ဆက်ပြီးတော့အောင်တော့မှာပေါ့ခင်ဗျ။မေရှားနိုင်ငံဘက်တို့ပါလို့အဲ့မှာကိုတွားပြီးတော့လုံးလုံးမလို့တော့သိရတယ်ခင်ဗျ။ဒီမှာတော့ transit ဘောင်းမျိုးဖြစ်နေတာပေါ့နော်
။လူဝင်မှုကြီးကြပ်ရေးနဲ့ရဲတပ်ဖွဲ့အပါအဝင်အာဏာပိုင်တွေရဲ့စစ်ဆေးချက်တွေအရထိမ့်သိမ်းခံရသူအများစုဟာရခိုင်ပြည်နယ်စစ်တွေမောင်းတော့စတဲ့နေရာတွေကလာရောက်သူတွေဖြစ်တယ်လို့ဆိုပါတယ်။မောင်းတော့ဒေသခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကိုဆက်သွယ်မေးမြန်းရမှာတော့အခြေအနေအသေးစိတ်မပြောနိုင်သေးကြောင်းတုံ့ပြန်ပြောဆိုပါတယ်။
ပေါ်တော့ဒီလိုပြန်လာတာလဲတားကြတော့ကျွန်တော်တို့ဒီကိုဗစ်တွေဒုတိယကိုဗစ်ဖြစ်တဲ့ကခုနပိုင်းကနေဒီဘက်အထီးကိုကိုနန်းတန်းတဲ့နေရာလည်းပြန်ပို့လာတယ်မရှိဘူးနော်ကျွန်တော်တို့လက်ခံတာလည်းမရှိဘူးနော်
လူရင်းသားဆိုတဲ့အတုံးလုံးကိုတော့မြမအစိုးရကတရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွွာလာခွင့်တွေကိုလည်းကန့်တတ်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေလည်းကြုံရလေရှိပါတယ်ပြည်ထောင်စုရဲ့ပိုင်းကအေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းသာမြို့နဲ့မွန်ပြည်နယ်ပေါင်မြို့တွေမှာတရားမဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးနေရက်ကိုပြန်ပို့ခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကြားမကြသေးခင်ကဖြစ်တဲ့တိုက်ပွဲတွေကြောင့်တင်းရှောင်နေတဲ့ဒေသက2000ကျော်အထိရှိနေပြီးလုံခြုံရေးစိတ်မချရသေးတာကြောင့်နေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ RCSS ချမ်းပြည်တက်မတော်တောင်ပိုင်းနဲ့ TNLA တအံပလောင်တက်ဖွဲ့အကြပြီးခဲ့တဲ့လကုံပိုင်းကကြောင်မဲမြို့နယ်လွဲအံကျေးရွာအုပ်စုနဲ့ဒီလာဇန်းပိုင်းမှာတော့တော့ဆန်ကျေးရွာအုပ်စုမှာတိုက်ပွဲပြင်းထန်ခဲ့သလိုနမ်တူမြို့နယ်အတွင်းမှာလည်းမကြသေးခင်ရက်တွေအထိတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ရကထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြတာပါအခုဆိုရင်ကြောင်မဲခရိုင်မှာရောက်ရှိတင်းရှောင်နေကြတဲ့ဒုက္ခသည်2000ကျော်ရှိကြောင်းကြောင်မဲခရိုင် BNN စီမံခန့်ခွဲမှုဦးစည်းဌာနကခရိုင်မှုဦးသိန်းဝင်းထွတ်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့စီမံအခုကြောင်မဲမြို့မှာကျွန်တော်1484ဦးရှိတယ်။ကိန်းအောင်စု385ဦး။နမ်တူမှာဒူဝီရဲ့ဘဝကျူရှိမယ်။ကိန်းအောင်စု385ရှိ။နမ်တူကကျွန်တော်ခရိုင်ထဲမှာပါတာဟုတ်။ကျွန်တော်ခရိုင်ထဲမှာပြန်အလုံး1392
ကြောင်မဲမျိုးနယ်အတွင်းမှာဆိုရင်မြို့ပေါ်မှာဝါဆိုဖုန်ကြီးကျောင်းအာမကမန်ကောင်းမှုတန်တိတုခဓမာယုံနဲ့အောင်မင်္ဂလာဖုန်ကြီးကျောင်းတွေမှာစခန်း၄ခုနဲ့တောဆန်ကြီးရွာအုပ်စုမှာတောဆန်ရွာမှာအုံငန်းနဲ့ပန်းဆန်လုံးရွာကဖုန်ကြီးကျောင်းတွေမှာစခန်း၃ခုရှိကြောင်းနဲ့နမ်တူမြို့နယ်မှာဆိုရင်မန်ဆန်နဲ့နားဆိုင်ရွာကရွှေစကွာကျောင်းတိုင်းမင်္ဂလာကျောင်းတိုင်းနဲ့အာသကခွဲမှာစခန်း၃ခုရှိပါတယ် ဒုက္ခတွေတွေကိုတော့ဆန္ဒရိတ်ခါနဲ့ကယောဂကာကွယ်ရေးပစ္စည်းတွေပါထောက်ပံ့ပေးထားကြောင်းလဲကြောင်မဲခရိုင်ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကစစ်ဆောင်တွေကိုကူညီထောက်ပံ့ထားတဲ့အချိန်တွေကိုဦးသိန်းဝင်းထွတ်ကအခုလိုဆက်ပြောပါတယ်
ဟုတ်ကဲ့ကျောဌာနနေပြီးတော့သူတို့ဆန်ခွန်းလိုက်တာတပတ်စာပေါ့နော်ဆန်ရိတ်ခါဘူးကျွန်တော်တို့ကလူတဦးကိုကျွန်တော်တို့2100နော်2100နော်2390သိန်းမှားလေတော့ဟာလीထောက်ပံ့ထားတယ်ပြီးလို့ရှိရင်သူတို့တော့လိုအပ်တယ်ကျွန်တော်အိမ်ဆောင်ဒုလိုက်ပေါ့နော်ကျွန်တော်တို့ကကိုဗစ်ကာကွယ်ရေးအတွက်ပါရေးမလို့လက်တန်းသေးရည်တယ်ကျွန်တော်တို့စကြည့်ကမှတ်တည်တယ်ကျွန်တော်တို့ဖြတ်ပြီးပါတယ်ရှိ
တိုက်ပွဲတွေကြောင့်ဒေသခံအယက်တာအ ਨੇ ဆုံး2ဦးသေဆုံးခဲ့ပြီး BND ရဲ့စီမံခန့်ခွဲမှုဦးစီးဌာနကသေဆုံးသူ2ဦးအတွက်ကျပ်ငွေ3သိန်းနဲ့ထိခိုက်ဒဏ်ရာရသူ2ဦးကိုကျပ်ငွေ5,000ထောက်ပံ့ခဲ့ကြောင်းနဲ့ပျက်စီးသွားတဲ့နေအိမ်တွေအတွက်လည်းအင်ဆောက်ပျက်စီးတွေထောက်ပံ့ပေးတာရှိခဲ့ပါတယ်။စစ်ရှောင်ပြည်သူတွေကိုဒေသအလိုက်ဖွဲ့စည်းထားတဲ့တိုက်ပွဲရှောင်ကော်မတီအပြင်နိုင်ငံတကာ NGO တချို့ပရာဟိတလူမှုရေးအသင်းဖွဲ့တွေနဲ့တတိပုဂ္ဂလအလူရှင်တွေကလိုအပ်တဲ့ဆန္ဒရိတ်ခါဟင်းဒီဟင်းရွက်ဆောင်အနှွေးတွေစရတွေလှူဒန်းတာရှိနေပါတယ်။ကြောင်မဲမျိုးနဲ့တော်ဆန်ကြေးရွာဘက်ကအခြေအနေကိုစစ်ရှောင်တွေကိုကူညီနေတဲ့အုံကံဖုန်ကြီးကျောင်းကဆရာတော်ဦးစံတော်ပါသားကအခုလိုမိန့်ကြားပါတယ်
။ဒုက္ခတွေတွေကတို့ရွာမှာလက်နက်ကင်တွေရှိသေးတော့တို့ကမပြန်သေးဘူးဒီမှာပဲနေတော့မဲ့တို့ကတော့ကားပြန်ရှင်ပြီးအင်းနဲ့တော့မလွတ်ရဲသေးဘူးဘယ်အဝဘက်ကလည်းတို့နဲ့မမြင်နိုင်ရသေးဘူးတို့နဲ့မြင်နိုင်မှတကယ်ချိတ်ချရမှာဦးညာလွတ်လို့ရမှာဟောကြားကိုပြန်သွားလို့ဘေးအန္တရာယ်တုံမရဲ့ဦးညာတို့တာဝန်ဖြစ်နေမှာလေ
အုံငန်းရွာမှာဆစ်ဆောင်တရားကျော်ရောက်ရှိနေပါတဲ့နမ့်တူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းခမ်းအေးကလည်းဆစ်ဆောင်တွေနေရပြန်ရေးဟာခံမန်းလို့မရနိုင်သေးကြောင်းပြောပါတဲ
့အဲ့တော့ပြောလို့မရအောင်သူတို့ကပြန်လို့ရတယ်နေနေလုံးချုံမှုနေနေရှိပြီဆိုရင်တော့သူတို့ကပြန်တယ်စိုက်ရိတ်အချင်းပြန်ပြေးမှာပေါ်တာပဲလေဒီလိုလုံးချပတ်နေတာပဲလေမြန်မာနိုင်ငံမှာကပြည်တွင်းစစ်မငြိမ်းချမ်းသေးတဲ့မြတ်တော်မပြီးဆုံးတဲ့တမတိုက်ပွဲရှိအောင်မယ်နော်
ညံတူမျိုးနဲ့မန်ဆန်ရွာမှာဆစ်ဆောင်290လောက်နဲ့နားဆိုင်ရွာမှာတော့620ကျော်ရောက်ရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အတွင်းမှာ RCSS နဲ့ TNLA အကြနေမြေအငင်းပွားရာကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးတိုက်ပွဲအကြိမ်ပေါင်း20ကျော်လောက်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစော် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ VOE American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကျောက်စိလုပ်ငန်းမှာတက်မရော်ရာရှိတဲ့ကုမ္ပဏီပန်ရှင်လင်းနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကအများဆုံးအကျိုးခံစားနေကြပါတယ်။ဒါပေမဲ့ဒီလူတွေထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေဘဝနဲ့ညီကုန်းချုပ်နေရကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ညနေ2019ဇန်နဝါရီလ30ရက်နေ့မှာပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းတဲ့မြမကြောက်စင်းကျန်ကဥပဒေမှာကျောင်းပြတ်လုပ်ငန်း3မျိုးကိုအတိအမှတ်ပြုထားပါတယ်ငါဧကရဲမပေါ်တဲ့လုပ်ွက်မှာ3နှစ်ဒုဖော်ခွင့်ရတဲ့အလတ်စားလုပ်ငန်းနေခဲ့တဲ့မပူတဲ့လုပ်ွက်မှာနှစ်နှစ်တူးဖော်ခွင့်ရတဲ့အသေးစားလုပ်ငန်းတေးခဲ့တဲ့မပူတဲ့လုပ်ွက်မှာတစ်နှစ်လုပ်ခွင့်ရတဲ့လက်လုပ်လက်စားလုပ်ငန်းစတဲ့လုပ်ငန်း3မျိုးဖြစ်ပါတယ်။ဥပဒေပုံမှန်44အရာအလုပ်သမားကျန်းမာရေးအန္တရာယ်ကင်းရှင်းရေးမတော်တဆဖြစ်ပွားမှုကာကွယ်ရေးပတ်ဝန်းကျင်ထိခိုက်ပျက်စီးမှုစစ်ဆေးရေးစတာတွေကိုလုပ်ဖို့တပ်ထုတွင်ဦးစီးဌာနမှာတာဝန်ရှိပါတယ်။ဒီဥပဒေမတိုင်မီ2016ဇူလိုင်လမှာကျောက်စိမ့်သူခွင့်လိုင်စင်တက်တန်းတုံးမြင့်နဲ့အတိထုတ်ပေးမှုကိုအစိုးရကခိတ္တရက်ဆိုင်လိုက်ပါတယ်။ဒါပေမဲ့အနည်း20ကျော်တူးဖော်ခဲ့တဲ့ဒဏ်ကို Pagan Yanami Kaniyababi. Tagan Upiatan season at Uru Chone, Chong Lennet Grima, Sumpit Visa Tuncha Mujo, Chong Champion Penisella Milabi, Chong Lette Tawacho Lau, Tango Torajo, Yishamu, Yerudin Yamune, Chong Twin Yabade.
Pagan Chong Saint Loka Grima, Nibiraha, Majakana Chani Yale, the Rimshi Bari. အခုချိန်ထိတည်ဆုံးသူပေါင်း900ကျော်မှာရှိနေပြီလို့ခန့်မှန်းပါတယ်။စုပြင်းမြေစာပုံတွေဟာအလွန်မြင့်မားတဲ့အတွက်မိုးတဲထန်တဲ့အခါနဲ့ကုမ္ပဏီတွေကမိုင်းပေါက်ခွဲတဲ့အခါမြေပြိုကျလာကြောင်းကုမ္ပဏီဝန်ထမ်းရောရေမစေးကြောက်ရှာဖွေသူတွေပါရေစာပုံပြီးပြီးတည်ဆုံးကြရပါတယ်။အကြီးစားကျောင်းစိမ့်လုပ်ငန်းမရှိအောင်ခွင့်ပြုတဲ့လုပ်ွက်ကိုကန့်သတ်ထားပေမဲ့ကုမ္ပဏီတွေဟာအသေးစားအလက်စားလုပ တန်းအတွင်းအမျက်ထွက်ဖို့အရေးကြီးတာကြောင့်ရေစာကိုစီးမဲ့ကမ်းမဲ့စွန့်ပစ်ရာကရေစာပုံတွေအဆမတန်ကြီးမားလာတာဖြစ်ပါတယ်။ကုမ္ပဏီတွေကစွန့်ပစ်တဲ့ရေစာပုံမှာအပိုးဒဏ်ကြောင့်မြေရန္နာတွေရှိနေနိုင်တယ်ဆိုတဲ့ညှော်လင့်ချက်နဲ့ကြောက်ရှာခွေသူတွေကိုရေမစေးသမားတွေလို့ခေါ်ကြပါတယ
်။ကြောက်ဆင်းလောက်ခွင့်နဲ့မလွတ်ကင်းတဲ့ကြေးရွာတွေကိုကုမ္ပဏီကရောကြီးပေးပြီးရှေ့ပြောင်းခိုင်းပါတယ်။အင်းအချင်းတွေကိုလိုက်ပြီးတအိမ်ကို15သိန်းနဲ့သိန်း30အကြာယူရောကြီးပေးပါတယ်။ရွာသားအများစုကရေမစေးကြောက်ရှာခွေပြီးအတမွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါတယ်။အခြားဒေသကလာတဲ့ရေမစေးသမားတွေထဲမှာရခိုင်ပြည်နယ်ကအများဆုံးဖြစ်တယ်လို့သိရပါတယ်။ကြောက်စိမ့်နယ်မြေမှာအလုလုသူပေါင်း3သိန်းကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ရေမစေးကြောက်ရှာဖွေသူတဲမှာအချို့အမြတ်ခံစားရသူဟာအလွန်နည်းပါတယ်။တမတော်အရာရှိတိုင်းရင်းသားလက်နက်ကိုင်းနဲ့ပုဂ္ဂလိကကုမ္ပဏီတွေအများဆုံးအချို့ခံစားရပါတယ်
။ KIA ကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်မတော်တို့1994မှာအပြစ်ခံရန်စဲခြင်းကစပြီးပြန်လည်ပြစ်ခတ်ကြတဲ့2011ခုနှစ်အထိ18နှစ်လုံးလုံးစိတ်ကြိုက်ကြောင်စိမ့်တူးဖော်လာကြတာမို့ဖာကန်ဒေသရဲ့ပထဝီအနေသားဟာလုံးဝပြောင်းလဲသွားပါတယ်။ KIA လုတ်ပန်ခွင့်ရောင်းနေသွားပြီးတမတော်လွှမ်းမိုးမှုပိုများပြားလာပါတယ်။စေအစိုးရကတပ်တူတွင်လိုင်စင်ချပေးတာမို့စေအစိုးရနဲ့နီးစပ်တဲ့အတိုင်းဝိုင်းဟာအများဆုံးအကျိုးခံစားရပါတယ်။ဒီသူလူထုကတော့ရေမစေးသမားဘဝအဖြစ်နဲ့ရပ်တည်ကြရပါတယ်။ရေမစေးသမားတွေတွေ့ရှိတဲ့ကြောင်မျက်ကိုလောက်ပန်းဆိုသူတွေကဝေယူကြပါတယ်။ဒါကြောင့်ရေမစေးသမားနဲ့လောက်ပန်းဟာအပြန်အလှန်မှီခိုနေရတဲ့သဘောလည်းရှိပါတယ်။ကြောင်စိမ့်နေမြေမှာအစိုးရကအလုတ်ကင်ဖန်တီးပေးနိုင်တာမဟုတ်ပါဘူး
။2019ကြောင်မြဥပဒေကပြဋ္ဌာန်းတဲ့လက်လုံလက်စားလုပ်ွက်ကိုဖခန့်ရန္နာနေမြေမှာလွန်ခဲ့တဲ့နှစ်မတ်လကပထမအဦးဆုံးရောင်းချတဲ့အခါစိတ်ဝင်စားသူနည်းနေပါတယ်။လုပ်ွက်တစ်ကွက်မှာကြံ့ငွေ6သိန်းဝယ်ရင်းနှီးရမှာကိုကျောဆုံးနေကြုံရပါသေး။လောက်ခွဲ300ကျော်မှာ30ရာခိုင်နှုန်းသာဝယ်ကြပါသေး။ဖခန့်ရန္နာမြေမှာကြောက်စိမ့်သူဖို့ခွင့်ပေးထားတဲ့မြေဧက3တန်းနီးပါးရှိကြောင်းသိရပါသေး။2019ကျောင်းမြတ်ဥပဒေမှာအကြီးစားလုပ်ငန်းကိုအတိအမှတ်မပြုပါဘူး။အလတ်စားအသေးစားနဲ့လက်လုံလက်စားကူတာအတိအမှတ်ပြုပါသေး။ NLD အစိုးရမတိုင်မီကဧက50တရာရှိတဲ့လုပ်ငန်းကြီးတွေကြည့်ဆိုတာကွယ်ပြောက်သွားရင်မြေပြုံမှုတေးချေပြည့်စင်မှုပပျောက်သွားမယ်လို့ယူဆကြပါတယ်။ဆေးရန်တရားကြီးတွေတုံးတဲ့ကုမ္ပဏီတွေစနစ်တကျမလုပ်တဲ့အတွက်မြေပြိုရတာဖြစ်လို့ကုမ္ပဏီကြီးတွေနဲ့သူတို့ကိုကြီးကြပ်တဲ့ဝန်ကြီးဌာနတွေမှာတာဝန်အရှိဆုံးဖြစ်တယ်လို့အချင်းသတင်းဌာနကဆိုပါတယ်။ကျောက်ဆင်းမြေဟာလိုင်စင်ရလူတက်ကွင်းဆိုတဲ့လှုပ်ရှားမှုကိုလွန်ခဲ့တဲ့ဇူလိုင်လကစပြီးဒေသခံတွေပြုလုပ်နေပါပြီခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလမွေးပြီးမိခင်စောင့်ရှောက်ပုံကိုပြောပြထားပါတယ်။ကိုဗစ်ကာလမှာကလေးမွေးပြီးမိခင်တွေအနေနဲ့ဒီကိုဗစ်ရောဂါသံသယရှိတာပိုးတကယ်ရှိတာတွေဖြစ်ကောင်းဖြစ်လာနိုင်တာမို့ကလေးနဲ့မိခင်အတွက်စောင့်ရှောက်တတ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီမွေးကိစ္စကလေးလေးကိုဘယ်လိုကင်တွယ်နှုတ်တိုက်ပြီးမိခင်ကိုယ်တိုင်ရုပ်ပိုင်းစိတ်ပိုင်းဘယ်လိုသတိထားစောင့်ရှောက်တာမိသားစုဝင်တွေကရောဘယ်လိုကူပေးသင့်ပါလဲဒီအကြောင်းတပွားမိရထုကအငိမ့်သားဗမောခဒေါက်တာမြတ်တီတာကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay တပွားမိရထုကဆရာဝန်ကြီးဗမောခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့ဒီအခုကိုဗစ်ကာလမှာကိုဝင်ဆောင်တွေအနေနဲ့ဒီကိုဗစ်ကာကွယ်ရေးတွေကိုပို့လို့ဖို့
နောက်အိမ်မှာအတက်နေဆုံးနေဖို့ဒါပေမဲ့ဒီကိုဝင်ဆောင်စောက်ရှောက်မှုကိုတော့အတက်နေဆုံးကြားဖို့ပေါ့နော်အထူးသဖြင့်တော့ကိုဝင်ရင့်လာတဲ့အချိန်ပေါ်ဆံမအဲ့ဒီကြောင့်လေးကိုကျွန်တော်တို့ပြီးတဲ့တစ်ခေါက်ကပြောခဲ့ကြပါတယ်ဆံမဒီတစ်ခေါက်တော့ဆံမရေဒီကလေးမွေးပြီးချိန်မှာရောအခုကိုဗစ်ကာလအတွက်ဆံမအဓိကပါနေမှာစင်းလဲ
မွေးပြီးပြီဆိုရင်တော့မွေးပြီးကာလတွေလည်းတချို့တစ်ခါလေးယောက်ျားက positive ဖြစ်သွားတယ်အိမ်မှာမျိုးသမီးကမိရင်းထဲမှာဖြစ်နေတယ်ဆိုရင်မွေးပြီးကာလပေါ့နော်အဲမိရင်းထဲမှာကလေးကလည်း newborn လေးပေါ့နော်အဲ့ဒါမျိုး quarantine နဲ့ရောက်လာမယ်နော်ထားမလားဒါမှမဟုတ်လို့ရှိရင်ကအမေကဘာမှ positive ဖြစ်တယ်။တမေကအနေနဲ့ပဲ quarantine လုပ်တာ။တခါတခါကျရင်တော့အမေကိုယ်တိုင်က positive ပေါ့နော်။အဲ့တော့အမေ positive မဖြစ်သေးတဲ့သူရော positive ဖြစ်ပြီးတဲ့သူရောပေါ့နော်။အဲ့ဒီမှာအရေးကြီးတာကလေးနဲ့အတူနေမလားနော်။အတူမနေဘူးလားပေါ့။ဟောကလေးကိုကူးစက်နိုင်မလားပေါ့။အဲ့တော့ကလေးကိုကူးစက်နိုင်မလားဆိုတော့နှုတ်တိုက်ခြင်းရတော့မကူးစက်ဘူး။ဘာဖြစ်လို့ဆိုတော့နှုတ်ထဲမှာ virus အခုချိန်ထိတော့ပါတဲ့အထောက်အထားတွေရှိသေးတယ်။အဲ့တော့နှုတ်ရရနေပြီးတော့မကူဘူး။ဒါပေမဲ့နှုတ်တိုက်တယ်အတူနေတယ်ဆိုရင်အမေနဲ့အနေနီးမယ်ပေါ့။နှုတ်တိုက်တယ်ဆိုရင်ကိုယ်ကမှထားမယ်အနေနီးမယ်။အနေနီးရဆိုလို့ရှိရင်ကုဆက်နိုင်တာပေါ့။အဲ့တော့အဲ့ကုဆက်နိုင်တဲ့ risk ရှိတယ်။ဒါပေမဲ့နှုတ်မတိုက်ဘူးဆိုရင်ပေါ့ဆိုတော့နှုတ်မတိုက်တော့အမေရှိရရမယ်ပူကံအားတွေတော့ယောဂကာကွယ်တဲ့တက်တီဟိုအဟာရတက်တီပေါ့။နော်အဲ့ဒါတွေလည်းခလေးကဆုံးရှုံးသွားမယ်။အဲ့ဒါပြင်အမေရင်ဝင်မှာနေရတဲ့ပန်ရောစင်တွင်မှုဆိုတဲ့ဟာလေဆုံးရှုံးသွားမယ်။အဲ့တော့နောက်နှုတ်ရိုက်တိုက်ခြင်းရဲ့အကြောင်းကြီးအများကြီးရှိတယ်လေ။ဒါတွေအကုန်လုံးကအမေဘက်ကလည်းဆုံးရှုံးသွားနိုင်တယ်၊ခလေးကလည်းဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ဒီနှုတ်မတိုက်ခြင်းကြောင့်မလို့ဖြစ်နိုင်တဲ့ဆူကျိုးတွေပေါ့။ခလေးကခါရချုပ်တယ်မယ်၊ခလေးကခုနအားနေမယ်။အဲ့ဆူကျိုးတွေရှိမယ်။နှုတ်တိုက်ခြင်းရဲ့အကြောင်းကြီးရှိတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့အခုကိုဗစ်ကာလမှာဒီတန်မြတ်ပဲရှိရှိဒီယောဂပဲရှိရှိပေါ့ဆရာမနော်။ဘလူမျိုးနှုတ်တိုက်တယ်လို့ဆင်ပါရဲ့
အဲ့မှာအမေရဲ့နှုတ်ကိုတော့တိုက်ချင်တယ်ဒါပေမဲ့အမေနဲ့ကလေးနဲ့အမေမကြီးအောင်နှုတ်ကိုညှစ်ထုတ်ပေးမယ်ပြီးတော့တယောက်ကဆွန်လေးနဲ့တော့တိုက်မယ်ပေါ့နှုတ်တွေကမပါဘူးအမေမကြီးအောင် social distancing နဲ့ထားပြီးတော့တယောက်ကတိုက်ပေးမယ်ဆွန်လေးနဲ့ပြင်ကောင်းတယ်ပူနဲ့တိုက်ရင်တော့ပူမတန့်လို့တို့ပါလို့ဆိုရဲပြဿနာဖြစ်နိုင်တယ်လေနောက်ကကြတော့အမေက positive ဆိုတာကအချိန်မှပြန်ကောင်းမှာပဲလေအဲ့နှုတ်ဘူးနဲ့တိုက်လိုက်လို့ရှိရင်တော့တကယ်လို့အမေကနေကောင်းသွားလို့အမေနှုတ်ကိုပြန်တိုက်မယ်ဆိုတဲ့အခါမှာကလေးကအမေနှုတ်ဒီကောင်းနဲ့ဒီနှုတ်ဘူးရဲ့နှုတ်ဒီကောင်းနဲ့ network conclusion ပေါ့နော်အဲ့လိုမျိုးဖြစ်သွားတတ်ပါလေဒါကတော့စဉ်းစားကြရနည်းလမ်းတစ်ခုပေါ့နှုတ်ဘူးကူလိုက်တယ်ဆိုရင်တော့အမေနှုတ်ကိုကလေးကဆုံရှုံသွားမှာဖြစ်ပါတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကဒီလိုမျိုးပါလာပြီပေါ့နော် quarantine site မှာထားရတော့မယ်ဆိုရင်တော့အောင်စလင်းလို့ခေါ်တာပေါ့နော်သူတို့ကိုအကျိုးကြောင့်အဆိုးကောင်းတွေကိုတည်ခါရှင်းပြပေးဖို့လိုပါတယ်ရှင်းပြပြီးတော့မြေချတတ်ဖို့လိုပါတယ်နော်အရေးကြီးတာကကျမတို့လူကိုပြည်နိုင်ငံနေပါလိနှုတ်မတိုက်လို့နှုတ်မတိုက်ပဲနဲ့နှုတ်ဘူးတိုက်ဆိုတော့အဲ့ရဲ့ expense ကြီးနော်ကြီးတန်းဖို့ဖတ်တန်းဖို့ရေဘူးတန်းဖို့ဖြော်ရည်နည်းတန်းဖို့ဆိုတဲ့ဟာလေအဲ့ဒါတွေမလိုက်နာနိုင်လို့ကလေးမှအန္တရာယ်ဖြစ်နေသလိုရှိရင်ပို့ပြီးတော့ဆုံးယူများပါတယ်နော်ဒါကြောင့်မို့ကျမတို့အမေနဲ့အားသာဝင်ကြီးဌာနကတော့အမေ positive ဖြစ်ရင်တော့သူတို့နှုတ်တိုက်ခြင်းနဲ့ counseling လို့နှုတ်တိုက်ခြင်းနဲ့ဆိုရင်ကလေးကိုနှုတ်တိုက်လို့ရပါတယ်။သူကလည်းအခုဆက်ပါ
။ဟုတ်ကဲ့အဲ့ဒီတော့တကယ်လို့မိခင်တို့တိုက်မယ်ဆိုရင်ဆင်မကြီးအတက်နိုင်တယ်ဘယ်လိုကာကွယ်ပြီးတိုက်နိုင်လဲ
။ဟုတ်ကလေးနှုတ်တိုက်နေတဲ့အမေဆိုလို့ရှိရင်မောက်ဆိုတီတီခြားခြားကိုတိုက်ရပါလိမ့်မယ်။အခုသဖြင့်ကလေးနှုတ်တိုက်မယ်ဆိုလို့ရှိရင်တီပို့ပြီးတိုက်ရမယ်။အချိန်ပြည့်တက်နိုင်ရင်အကောင်းဆုံးပဲဖြစ်ပါလိမ့်။ပြီးလို့ရှိရင်ကလေးကိုလည်းတို့တိုက်တဲ့အချိန်ကိုချိန်မှာပေါ့တိုက်နိုင်တဲ့ကလေးကိုအကင်အတွေအနည်းဆုံးဖျက်ထားမယ်။ကင်တွေတော့မယ်ဆိုရင်အမီလက်ကိုတိတိချာချာဆင်းမယ်။ကလေးကိုမကင်တွေခင်လည်းဆင်းမယ်။ကလေးကိုကင်တွေပြီးရင်လည်းလက်ကိုတိချာဆင်းရပါမယ်။အဲ့တော့ပြီးတော့ကလေးကိုနှုတ်တိုက်နေတဲ့အချိန်ခါမှာအတော်တဆပေါ့နော်။ဟိုချောင်းဆူးမိရေဟတ်ချူးလုံးမိရေဆိုတာမျိုးမဖြစ်အောင်တိချာရမှာဖြစ်ပါတယ်။ social distancing ကတော့ရင်ခွင်နဲ့နှုတ်တိုက်နေတာ distancing လို့ပြီးတိုက်လို့မရတော့လေပဲ။ကြည့်တွေ့နေလိုက်တကနေအောင်လို့ဖို့တူတယ်
ဟုတ်ကဲ့ဆမေးနောက်ထပ်ရောဒီကလေးမွေးပြီးတဲ့အချိန်မှာ
အဲကလေးမွေးပြီးတဲ့အချိန်ခါမှာဟောမမွေးခင်ရောပေါ့နော်အရေးကြီးတာလေးတစ်ချက်ကနော်တကယ်တော့ဒီပုံစံမွေးခင်တွေကအခုဆိုလဲပဲသူတို့စိတ်တော့ကရှိကြတယ်လေအချိန်တော့ပြရမှာလဲကြောက်တယ်အကြပြန်ရင်လည်းအိမ်မနေကိုအထက်ကကလေးကညီကောင်းရဲ့လားပုံမှန်ကြည့်သွားရဲ့လားစိတ်ကူးနေအဆောက်ဆောင်ရိုက်မဲ့ရိတ်ရောက်ပြီးမတော်ရသေးဘူးအဲ့စိတ်တော့ကရှိနေတယ်လေခုနကကိုသွားလိုက်ရင်လေအချိန်တော့ရင်ငါများကုလာခဲ့မလားဆိုရဲတော့ကရှိနေတယ်ပေါ့အဲ့ဒါပြင် quarantine မှာနေရတဲ့အခါဆိုပူးဆိုးသေးတယ်ပေါ့ သူတို့ဒီကိုဝင်ရောက်မှုလို့ဟိုနေရာထိုင်ရတာခက်တယ်အဲ့ဒီအချိန်ခါမှာဒီကွာရန်တင်းဆိုင်မှာသွားကိုယ်နေအိမ်မဟုတ်တဲ့နေရာမှာသွားနေရတယ်ဒီချိုးကအိမ်ကအဆင်မပြေတာလေးရှိနေကိုယ့်အကူတယောက်ဆဲဆဲလို့ဆောင်းလို့အဆင်မပြေဘူးလမ်းလျှောက်လို့အဆင်မပြေဘူးပေါ့အဲ့လိုအခက်အခဲတွေအပြင်ကိုတော့အစားအသောက်အခက်အခဲရှိနေကိုယ်နဲ့တော့ရှူးရှူးခဏခဏပေါ့ရတယ်အိမ်ကဆန်းကတော့ရတယ်အိမ်ကအရင်ကလမ်းဝေးနေမယ်အဲ့တော့သူတို့မှအဲ့တော့ရုပ်ပိုင်းဆိုင်ရာခံစားချက်တွေရှိနေအဲ့ဒါပြင်စိတ်ပိုင်းဆိုင်ရာကလေသူ့ quarantine နဲ့ဆက်ထားတယ်ဆိုရင်တန်တဲ့လူစီကကိုယ်များကိုယ်မလားကိုယ်ကိုယ်ရင်ကိုယ်ပိုက်ထက်ကခရီးစဉ်များရောက်မလားဘာများဖြစ်မလဲဆိုရဲဆိုရင်ပေါ့နောက်ကအိမ်မှာကြံနေတဲ့လူကကြံနေတော့လေအဲ့ဒီလူတွေကိုစလမ်းမိတ်စိတ်ပူနေအိမ်ကကြံတဲ့ကလေးတွေကြံတဲ့မိသားစုတွေကိုတော့ပါသိရှိဆိုတဲ့အခါကျတော့ကိုယ်ဝင်တွေတွေရောနှုတ်တိုက်မိရင်ဘယ်လိုကြီးစားစားမှာဒီဟော်မုန်းအကြောင်းလေးတွေနဲ့သူ့မှာအလိုလိုနေစိတ်သက်သာတဲ့ပြဿနာရှိပါတယ်ဒီလိုမှလည်းစိတ်တက်တက်တဲ့အားငယ်တက်တဲ့ဝင်းနေတဲ့ပြီတော့ဒီလိုသောကတွေ stress တွေများတဲ့အခါမှာငါကကိုဝင်ရောက်ပြီးတွင်ရောက်ဖြစ်တဲ့ဒီစိတ်တက်ကြတာနဲ့ပေါင်းလိုက်လို့ရှိရင်ပိုပြီးတော့ဆိုးသွားတာတက်ပါတယ်ဆိုတော့အဲ့ဒါကိုကိုဝင်တွေနေနေလေကိုကကိုလည်းတည်ထားဖို့လိုတယ်လို့မိသားစုကလည်းဒါလေးကိုတည်ထားပြီးကြည့်ဦးတစ်ဆိုင်ဆိုလို့ရှိရင်ဒီစိတ်တက်ကြတာအားငယ်ရာတွေကိုတတ်တိုင်တည်းတော့ပါအောင်လုပ်လို့ရမှာပေါ့အဲ့လိုမှမရဘူးမအိပ်ဘူးမစားဘူးဖြစ်နေတယ်ဆိုရင်တော့စမ်းကျင်နဲ့သမားရီဌာနကိုအကြောင်းကြားလူအရင်စိုက်ကိုဆူဆူဆပုတ်ပေါ့အဲ့ဒါလေးကိုဆွေးနွေးပေးနိုင်ဖို့အတွက်ရည်ကြီးပါလေအဲကွာရန်တီးဆိုင်မှာမဟုတ်ပဲအိမ်မှာနေတဲ့ကိုဝင်တယ်လေဒီစိတ်တော်ကားတွေဒီကာလမှာဆက်ပါပါလေနော်အဲ့တော့အဲ့ဒါလေးတွေကိုအလုံးပိုင်းကြည့်ဆိုင်ပြလို့ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင်ဗျာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့ကြောက်မဲမြို့နယ်မှာတိုက်ပွဲတွေကြောင့်ဆစ်ဆောင်လူဦးရေ2000ဝန်းကျင်ရှိနေပါတယ် KNU တပ်မဟာ1တထုံခရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာအချို့မှာ KNU နဲ့တပ်မတို့အကြားစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေတယ်ဆိုတာနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့မြို့နိုင်ငံရေးပါတီ MUP တို့တွဲဆုံမှုပြပြသွားခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမှာနှစ်ပတ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးစစ်တပ်ကြောင့်တေချေဒဏ်ရာရသူတွေရှိနေပါတယ် TNLA နဲ့ RCSS SSA တို့အကြား TNLA နဲ့အစိုးရတပ်မတော်တို့အကြားဒီဇင်ဘာလလယ်ပိုင်းကတည်းကကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တာပါ TNLA နဲ့ RCSS SSA တို့အကြားဇန်နဝါရီလ5ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်တူမြို့နယ်ညောင်ဆွဲရွာမှာလက်နက်ကြီးကျလို့နေအိမ်တလုံးပျက်စီးပြီးလူတဦးသေဆုံးခဲ့ပါတယ်။လက်ရှိကြောက်မဲမြို့နယ်တော့ဆောင်ရွာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အုံငါပုံကြီးကျောင်းနဲ့ကြောက်မဲမြို့တွင်နေဆိုင်ရာဆွေမျိုးတွေစီရောက်ရှိနေတဲ့စစ်ပေးဆောင်တထောင်ကျော်နဲ့နမ်တူမြို့နယ်ပန်ခမ်အုပ်စုနန်းဆိုင်အုပ်စုအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နန်းဆိုင်ပုံကြီးကျောင်းမှာစစ်ပေးဆောင်တထောင်နီးပါးရှိနေပါတယ်။စစ်ဆောင်အများစုကအမျိုးသမီးတွေဖြစ်နေတာကြောင့်အမျိုးသမီးသုံးဆောင်ပစ္စည်းတွေအထူးလိုအပ်နေတယ်လို့စစ်ဆောင်ကူညီရေးကော်မတီကပြောပါတယ်
KNU PN မြို့ရာစီယုံထိန်ချုပ်နယ်မြေတပ်မဟာတဲ့တထုံခရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်ကြားစစ်ရေးတပ်ဖွဲ့ပြန်လည်သိမ်းမာလာမှာကိုစိုးရိမ်နေကြပြီးတရိနဲ့သွာလာနေထိုင်နေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဘီလီမြို့နယ်ကျောင်းစိတ်ကျေးရွာမှာအခုလ၂ရက်နေ့မှာ KNU နဲ့လက်ကျဆောက်သတ်ကြားပြေကပ်မှုအနေနဲ့ရှိလာတဲ့အတွက်အနီးအနားမှာရှိတဲ့ကျေးရွာတွေမှာဒေသခံတွေကအသက်အန္တရာယ်ကိုကာကွယ်တဲ့အနေနဲ့ဘုံခိုခြင်းတွေကြိုတင်တူးထားနေကြပါတယ်အခုလမှာ KNU စစ်မဟာသစ်တေတာမှာစစ်မတော်နဲ့ PGF ပူးပေါင်းပြီးစစ်ရေးလှုပ်ရှားမှုတွေရှိလာသလို၎င်းတို့ရဲ့ခရိုင်ရုံးကိုလည်းစစ်မတော်ဘက်ကဒရုန်းအသုံးပြုပြီးစုံစမ်းမှုပုံစံတွေထပ်မံလှုပ်ဆောင်နေတယ်လို့ KNU စစ်မဟာသစ်တထုံခရိုင်တွင်းမှုဘဒူစောစုမြစ်ကပြောပါရယ်။ဒါပြင် KNU စစ်မဟာသစ်အပါအဝင်စစ်မ9နဲ့စစ်မ3တွေမှာလည်းစစ်ရေးပြန်လည်တင်းမာလာနေပါရယ်။
Rokhan Pinin, the Umyonema, she did sit beat of Kadis, a cantachu, and up by room, we also see po. Sanawaila, Nayaniga, near Umyone, Siman Kankwe Ye Comti, Okata, Umang Tazi, Lama Ye to be a John Jalavare, Dokadis, a canuma, Lu Yim Yapiani de Etwe, a Kulu, Sisi Map, Sidelo Subime, Penny Bayama, Sisi Mesura, a John Jasa, Mama Bade Etwe, Shantakin Sisi Rap, Chenai Nelu. Doka de Riga, Biovare, Sisei Equema, Sita, Yene, Jiva, Ocho Yemuru, Ripawi Mapipi, Tenyu, Nyang Binzi, Lakao Sine, Sinde Abawi, Doka de Sakan Sangaku, Wiyang Sisi Mapipare, Nya Umyonema, Aintansu, Nathan Nayajo, Lu Uyi, Tatang Chow Tang Joru, Sibishan Sakan, Nasakonakuma, Kolong Nija de Lu, Yakain Taina Mione Su Siyong, R.E.C. Ga, Majati Mia Topian Tavare.
มูลนิธิปาร์ตี้จะทรงเคยเอาชูยินเลยมีกองเกรงยูเนี่ยกองเบย์ไม่หวานนี้มูลนิธิเสียชั้นสักมาเสียวันลงล่างมูมิชิดอกบุลูมูลนิธิปาร์ตี้จะทรงเคยเอาชนะในเอกากับเบียวบาร์เลยสักการ์ดเรื่องเสียหูเรื่องกู้ตานิราพิบีชิดแล้วเสียวันเรื่องตั้งนั่งกล่าวเนี่ยกู้ตาเป็นเนี่ยเดลุสุกัสวาร์เลยมูลนิธิเสียชั้นตัวเรื่องมูลนิธิเสียวันพิจารณาจากคะแนนด้วยยี่ด้วยล่าสุดพยายามเข้าใจยอดจอดสินิบี อากูกะมุยเซ่พะแม่ลุงเอ๋อเด้อกูมีบ้านด้วยหลายอย่างอันนั้นในหมู่กูแลเซวาอาสาอูเนี่ยสนาริกะมะลุงหลังหมู่เจ้ากะดาหลายอย่างเด้อลุละก้องกะสู่ว่าเด้ออะหลานดูมุ่งยิดปาติมอลเมียนเคียนเนี่ยทะเวคะยายอุชุยีตีดะด้วยมาแลมุยเซวาเนี่ยปะแต่บีซีเซ่ตูริเปียนแลกุซายีปิหมู่จุลนดูตระคันนี่กูทิ้งไหนบ่ลงชงแดนเนี่ยเนี่ยสนาริกะด้วยวนทุกวนบูริพิลาเด้อลุสะคันตาวันชื่อดูริกะเปียวว่าเด้อ
ลำเมื่อวัยรุ่นนั้นเสียหนี้มาจ่ายไม่พอนั้นต้องเนียมเช่นเมื่อตอนนี้ไปดูกูกบิสกูกายโยกาจังปีนี้เสียหนี้เนี่ยจิมปาพิลูพุนติชาเดบุลูจิมปีนี้ลูมูวันจีอูปองลมเมนทางะเปียวบาร์เลยปีแค่เด็กคนนั้นเสียหนี้มาเช่นเมื่อตอนนี้ไปดูกูจิมปีนี้ทันเดลามิโอมาปีนี้เสียหนี้เนี่ยจิมปาเคจาวีในงานโดยเอตัยเป็นคำพูดกูตัวอังสันสุจิกูไรแต่อยากเชื่อมิ่งแค่บาร์เลย อาคุตเดนลวาร์โกสเลตเจนเซปปีดวามาบ้าแต่หน้าปาร์ตี้เรนเน่ด้วยส่งยินในบุตรตัวเจ้าจ่าอาโมนิวอุสังในเอเนอร์จีโกสเลพเน่มุ่งบีเน่มุ่งในไงปาร์ตี้เอ็นยูบิโร่ด้วยส่งมุ่งมาด้วยส่งแม่เนียตบอชาเกลเวมูจ่าเจ็บยาตัวเก็บไว้ที่จังหัวร้องมิกเลียมุ่งงานในสุสีเจนเซปปีทาไว้
ยี่กับเวนัยอ่ะเอเนอร์จีกูสเล่พ่วยมุ่งพินัยกูตัวยาวตัวส่งเนี่ยคือเสมาตัวส่งแม่เนี่ยยิ่งนายไม่ยาเด็ดด้วยตัวส่งเว็บจะแค่เรื่องมองยิ่งยุ่ยปาร์ตี้ตัวเว็บตัวยิ่งหูเด็ดนายเรียกมากะคุลเว็บเปียบาร์เลยเอเนอร์จีกูสเล่นี่เนี่ยฉันรู้ปาร์ตี้ยงมาลาจัวตัวส่งเนี่ยสูรุษีเนี่ยฉันรู้ว่าชูสูเล่ตัวโตฉันรู้ยงเวลาผู้แค่ นี่อะไรมาตัวตัวตัวส่งเชื่อมาเลยตัวตัวตัวมีตาอยากเห็นแค่เดียวสกับพวกคนเนี่ยสักเดือนนี้มาตัวว่านั่งโซ่ตัดยาจริงดิตัดยาเนี่ยมาตัวอยู่ตัวนั้นทำเราไม่ตาอยากเข้ามาเลยตัวนั่งโซ่ตัวนั้นจ้องจังแค่เดียวตัดยาเนี่ยมาตัวว่าเด็กขันชุนนี่มันละมันชุนนี่บุราสุราก็เนาะเลสิเชียร์
ปีนี้เอเนอร์จีอุตสาห์ต่อจากเคสเอาว่าจะน้องเตะเอาไว้จ้องจันลาสิดูสิดิเอเนอร์จีปีนี้ยงมาเป็นตัวผู้ตัวเชิงทาร์เรตได้มองยิ่งยิ่งปาร์ตี้ยังไม่ละเคลือตัวสมุทรถ้ามันอยากเคลือรู้เลยเอเนอร์จีเพื่อการสาวต่อจากอามุนยูกะคุลเวียบาร์เลยที่มาบูบีเนอร์อะไรที่ปีนี้ลงมือเราคนยุคที่ยงมาลาบีมาด้วยใครมาบูเลยชาติเนี่ยมาด้วยเอามาจะน้องรู้จักเลยอะไรมือเราจะน้องว่าที่มาเป็นจะน้องว่าตัวผู้ตุ้มตาทาร์เรตเสกอะไรที่มาเป็น
ကချင်ပြည်နယ်မှာရွေးကောက်ဝယ်အနိုင်ရကိုယ်စားလှယ်တွေကိုပဲတွဲဆောင်ခဲ့ပြီးမွန်ပြည်နယ်ကသူတို့နေရာမှာပဲတွဲဆောင်ရမယ်ကိစ္စဟာဒန်းတူရည်တူဆက်ဆံမှုမရှိတဲ့လက္ခဏာတစ်ခုလို့ကချင်ပြည်နယ်ပြည်သူ့ဘာတီဒုဥက္ကဋ္ဌနဲ့ဦးကွမ်ကောင်အောင်ခန်းကဆိုပါတယ်
ဒီအနေကြီးဟာဒီလုံချင်တဲ့အပိုင်းကိုပဲသူလုံသွားတယ်လို့ပဲမြင်တယ်။ဒါကြောင့်ညီညွတ်ရေးအစိုးရပေါ့။ကြံရည်တင်ရည်ရီကွန်ဆလီရှင်းဒီဖြစ်ဖို့ဆိုတာကတော့အကြံလန်းလေးစားပြီးမှသွားဖို့လိုပါတယ်။တတိယနေရာဆိုတဲ့ဟာမျိုးကြတော့ကျွန်တော်လည်းညီအောင်ဝါချင်းပြအမှတ်ပြု
ြင်းရှင်တဲ့အပိုင်းကိုဖြစ်ပါတယ်သူတို့ကလည်းဒါကိုလက်ခံပေးဖို့လိုပါတယ်တန်းတူရည်ချစ်စားမှုလိုရဲ
နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲအပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန်းလှလာပြီးနောက်ပိုင်းမှာအခုလိုသိဆုံးဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမပြေမှုတချို့လည်းရှိလာခဲ့ပါတယ်ရှင်
ဆက်ပြီးတော့နိုဝင်ဘာလ၈ရက်နေ့ကကျင်းပပြီးစီးသွားတဲ့2020အထွေထွေရွေးကောက်ပွဲတုန်းကချင်းပြည်နယ်ဟာခါမြို့နယ်ထဲမှာမဲမတမာမှုပြုနိုင်တဲ့မဲစီရင်ပေါင်း 6,000 ကျော်ရှိရဲဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေဇန်နဝါရီလဇန်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်ခဲ့သလိုဟာခါမြို့နယ်ထဲမှာတကယ်ပဲမဲမတမာမှုပြုနိုင်တဲ့အနေအထားရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
သမ္မတသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ထားတဲ့အတိုင်းမဲစည်းရင်တွေမှာအမိစတာဆွေးရှိခဲ့ပေမဲ့မဲမရမာမှုတွေမရှိခဲ့ဘူးလို့ချင်းမြင့်တဲ့ရွေးကောက်ပွဲကော်မရှင်တွင်မှုဦးလင်းကျော်ကပြောပါတယ
်။တမာမှုပြနိုင်ခြေရှိတယ်ဆိုတော့သကရက်ကိုကြည့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းပြည်နယ်မှာရှိတဲ့ဟာကချင်းမျိုးတွေဖြစ်တာတကြောင်ရယ်ဇူးရည်နေပြီးတော့တယောက်နဲ့တယောက်ကတိနေကြတာချင်းမျိုးအများစုနေထိုင်တာဖြစ်တဲ့အတွက်တယောက်တယောက်ကတိတော့အတယောက်နဲ့တယောက်ကရကြေးကော်မရှင်ကကြတော့ကိုယ့်ရဲ့ရက်ကွက်ထဲကလူတွေအားလုံးတိနေတယ်ဒီနေရာဖြစ်တဲ့အတွက်သူနှစ်ခါလာပေးတာနဲ့မတမာမှုကပေါ်မှာပေါ့ဒီလိုထက်တဲ့စီးရင်တွေကတော့ဘယ်နေရာမှာဖြစ်ဖြစ်မတမာမှုကတော့ဖြစ်နိုင်တယ်တိုးတော့ကျွန်တော်တို့ဒီမှာတော့မတမာမှုကအရက်ဘက်မဲတန်တာရှင်တွေနဲ့ကတော့မတွေ့ရဘူးမရှိဘူးပေါ့နော်
သမ္မတသတင်းမှပြန်ကြားရေးဖွဲ့ဟာချင်းမြင့်နယ်ဟာခါမြို့နယ်မှာမဲမတမာမှုပြုလုပ်နိုင်တဲ့ထပ်နေတဲ့မဲစင်းပေါင်း 3,855 မဲမတမာမှုဖြစ်စေတဲ့အခြားမဲစင်းပေါင်း 3,090 စုစုပေါင်း 6,945 ရှိတဲ့ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နယ်ရွေးကောက်ပွဲကော်မရှင်ဦးလင်းကျော်ကတော့အရက်ဖက်မဲဆန္ဒရှင်တွေထက်သမ္မတဘက်ကမဲဆန္ဒရှင်တွေသာမဲမရမာမှုပိုဖြစ်စေနိုင်တယ်လို့ဆက်ပြောပါတယ်
။ရက်ဘက်ကလူတွေအဲ့လိုမျိုးဟိုလာလို့ရှိရင်တော့မမိနိုင်ဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲကြီးကော်မရှင်တွေကသူတို့ကိုမသိဘူးပေါ့။ဖြစ်နိုင်ခြေရှိတာကမတမာမှုဖြစ်နိုင်ခြေရှိတာကတော့ရက်ဘက်ကတော့အများဆုံးပဲလို့ကျွန်တော်တို့ကတော့ဟိုသူတို့ရဲ့ကိစ္စနန်းတွေရာတွေ့ရတယ်
ချင်းမြင့်နယ်ပြည်ထောင်စုကြံ့ငံ့ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဒေါက်တာမူထန်ကတော့သမ္မတသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်ဟာဖြစ်နိုင်ခြေရှိပြီးသူ့မဲဆန္ဒနယ်မြေဆန္ဒလန်ဘက်မှလည်းအလားတူဖြစ်ရမျိုးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲတုန်းကဖြစ်ပွားခဲ့တယ်လို့ပြောပါတယ်
တန်ဆန်တာမှာတော့မှဦးကျွန်တော်တို့စိတ်ချမရှိရှိဘူးမရှိသေးတော့ငါလည်းကြာတော့တော်မှတော်မှအဲ့ရမျိုးမှတ်ပုံတည်းမရှိတာတို့ဆက်တာတို့အသက်25နှစ်ဖြစ်တဲ့လူကနေပြတာတို့ဘုမဟုတ်ဒါတွေကဆက်မှတ်ပုံတည်းမရှိတာကြာလေခုဖြတ်တယ်ဒီကြာတော့ဒီမှာတော့မှတော်ရှိတယ်ကရှိနိုင်ချာကြောင်းရှိတယ်
ပြီးခဲ့တဲ့2020အစီအစဉ်ရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းသာအဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်သားနိုင်ရရှိခဲ့ပေမဲ့ကြံ့ခိုင်ရေးပါတီကတရားမျှတမှုမရှိဘူးဆိုပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့သတ်မတော်ပေါင်းပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်ကြောင်မဲမြို့နယ်နဲ့နမ့်တူမြို့နယ်တို့မှာတိုင်းနာလက်နက်ကိုင်အဖွဲ့အချင်းချင်းနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးရွာသားတွေတေချေတန်ရာရရှိခဲ့ကြပါတယ်။ KNU ထိန်းချုပ်နယ်မြေတပ်မဟာတက်တထုံခရိုင်ဘီးလင်းမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်အကြမ်းစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီ
ဇန်နဝါရီလ9ရက်ကြာသပတေးနေ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်ရှင်။2020ပြည့်နှစ်နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်အနိုင်ရကြောင်းလွှတ်တော်ကအတည်ပြုကြေညာလိုက်ပါပြီ။ရွေးကောက်ပွဲရလဒ်အတည်ပြုဖို့ဗိုလ်ထုနေတုန်းကလွှတ်တော်အစည်းအဝေးဝယ်လုပ်နေစဉ်မှာသမ္မတထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်အဆောက်အဦရဲ့အတင်းဝင်ပြီးတော့ဆန္ဒပြကန့်ကွက်ခဲ့တာကြောင့်လွှတ်တော်တွင်သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲရေးတွက်တာကိုရှင်းလာခဲ့ရပါတယ်။ဗိုလ်ထုနေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့ Republican လွှတ်တော်ကောင်းဆောင်တွေရောဒီမိုကရက်တစ်ဗိုလ်ထုနေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ Republican လွှတ်တော်ကောင်းဆောင်တွေရောဒီမိုကရက်လွှတ်တော်ကောင်းဆောင်တွေပါပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်။ January 20 ရက်နေ့ကျရင်အမေရိကန်အစိုးရအဖွဲ့အာဏာလွှဲပြောင်းရေးချောမွေ့စရာမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတရွှေကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရကြောင်းလွှတ်တော်ကတရားဝင်အတည်ပြုခဲ့ပြီးမင်းတပိုင်ကြမှာပဲအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာရွှေကောက်ပွဲရလဒ်နဲ့ပတ်သက်လို့သူ့အနေနဲ့တော့ဝါတော်မတူဘူး။ ဒါပေမဲ့ဇန်နဝါရီ20ရက်နေ့မှာချောမွေ့တဲ့အာဏာလွှဲပြောင်းမှုဖြစ်စရာမဲလို့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးကိုညာ9နာရီကနေစနေနေ့အထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအတန်းမှုကတော့ဒီလောက်ပါပဲရှင်။ဗီဒီယိုVOA အစီအစဉ်လေးကို9နာရီအပြည့်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန
This program has come to you from the Voice of America, Washington.